Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ရရှိမှခင်ဗျာ American Beyond Zoo Washington DC မြို့တော်ကနေ2014ခုနှစ်ဒီဇင်ဘာလ31ရက်ဗုဒ္ဓဟူးနေ့မနက်ခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48 50တို့ကနေတက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာကျွန်တော်ကတော့အောင်မဒီမနက်ခင်းအစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်ပေးပါပ
ါနေ့သက်တခုကိုကူပြောင်းတော့မယ်မင်္ဂလာနာနာခင်းပါခင်ဗျာကျွန်တော်စံမိုးရေပါဒီမနေ့ခင်မှာကြားမယ်ထူးခြားတဲ့နိုင်ငံတကာသတင်းတွေထဲမှာဆိုရင်တော့ပျောက်ဆုံးနေတဲ့ AI Asia လေယာဉ်ရဲ့အစိတ်အပိုင်းအစတွေတွေ့ပြီလို့ယူဆပြီးတဲ့နောက်ကုညီကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်ဖို့အတွက်အင်ဒိုနီးရှားစစ်သင်္ဘောတွေဂျာဘာပင်လယ်ကိုဥတီသွားနေပြီလို့အင်ဒိုနီးရှားသမ္မတကပြောဆိုလိုက်ပါတယ်။ဆိုမာလီးယားနိုင်ငံမှာ El Shabaab စစ်သည်ကြအဖွဲ့ရဲ့ခေါင်းဆောင်ကိုယူရပြီးတော့လေကြောင်းတိုက်ခိုက်မှုတစ်ခုပြုလုပ်ခဲ့တယ်လို့ American Pentagon စစ်ဌာနချုပ်ကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာလူနည်းစု Rohingya တွေကိုနိုင်ငံသားအဖြစ်အသိမှတ်ပြုဖို့အတွက်ကုလသမဂ္ဂတောင်းဆိုတဲ့ဆုံးဖြတ်ချက်တည်းကချမှတ်လိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေအခုမနက်ခင်းကြားမှာဖြစ်ပါတယ်ခင်ဗျာ
ကောင်းပါပြီကိုဆမိုရေဒီကနေ့နားဆင်ရမယ့်သတင်းတွေထဲမှာဆိုရင်တော့ကုလသမဂ္ဂထွေထွေညီလာခံရဲ့မြန်မာအရေးဆုံးဖြတ်ချက်အပေါ်လူ့အခွင့်အရေးအဖွဲ့တွေရဲ့သဘောထားကဘယ်လိုပါလဲ
Well Human Rights Watch really strongly endorses the UN General Assembly's resolution it addresses two very
important blue lu queen sang ji mu phwe a sha yi ya tawan gan bread eden ga ro di song myet che bo a pye wa thauk khan chaung pyo twa da wa a pye song go ro ma cha kin cha bu shi wa de di naw ma yangon myo ga tadin sa shin lin mwe atwin atai khan kaung saung dawn san su ji ga ba ri pyo ke le so ra go le na sin ya ma wa a khu yin song naw naw song ya naing gan da ga tadin ni go ko sam mo wi ne mat in chin nai lu ga chin nya pi ja wa le me khmyar
ke sei yi တော်ဝင်ထမ်းဆောင်နေတဲ့သူတွေကရုပ်အလောင်းတွေနဲ့ပျောက်ဆုံးနေတဲ့ AI Asia လေယာဉ်ရဲ့အစိတ်အပိုင်းအစတွေလို့ယူဆရတဲ့အရာဝတ္ထုတွေတွေ့ရှိခဲ့ပြီးတဲ့နောက်ကုညီကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်ဖို့အတွက်အင်ဒိုနီးရှားစစ်သင်္ဘောတွေ Java Peninsula ကိုဥတည်ပြီးတော့တွားရောက်နေကြပြီဖြစ်တယ်လို့သမ္မတ Joko Widodo ကပြောဆိုလိုက်ပါတယ်။ပျောက်ဆုံးနေတဲ့လေယာဉ်ရဲ့အစိတ်အပိုင်းဖြစ်တယ်လို့အတည်ပြုခဲ့ပြီးဖြစ်တဲ့ရေထဲမှာမျောနေတဲ့ပထမဆုံးအရာဝတ္ထုကို Borneo ကျွန်းကနေ10မိုင်ခန့်အကွာပင်လယ်ပြင်ထဲမှာအင်္ဂါနေ့ကတွေ့ရှိခဲ့တာပါ။အင်ဒိုနီးရှားနိုင်ငံရဲ့အရေးပေါ်ကေဆေးရေးဌာနရဲ့အကြီးအကဲဘမ်ဘန်းဆူလစ်စီယိုကပင်လယ်ထဲမှာတွေ့ရတဲ့အပျက်စီးတွေဟာအင်ဒိုနီးရှားနိုင်ငံဆာရာဘာယာကနေစင်ကာပူနိုင်ငံစီကိုတနင်္ဂနွေနေ့ကပြန်တန်းသွားပြီးတော့ပျောက်ဆုံးခဲ့တဲ့ Air Asia ပိုင်းလေမှန်ခရီးစဉ် QC8531 လေယာဉ်ရဲ့အပျက်စီးအပိုင်းစားတွေဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။လေပေါ်မှာပါသွားတဲ့ခရီးသည်တွေအမှုတန်းစုစုပေါင်း162ဦးတည်းကအသက်ရှင်သူတက်ရှင်ကြံရည်သူတဦးတယောက်မှမတွေ့ရသေးပါဘူး။ကောင်းငင်ကနေရှာဖွေကြသူတွေကရေပြင်အောက်မှာအရေးမဲကြီးတစ်ခုကိုတွေ့ရှိထားပြီးတော့အဲ့ဒါကပျောက်ဆုံးသွားတဲ့ Airbus A320-200 လေယာဉ်ရဲ့ကိုယ်တည်းဖြစ်တယ်လို့ယူဆကြပါတယ်။နိုင်ငံတော်တော်များများကဆေးလွတ်ထားတဲ့လေယာဉ်15စီးရဟတ်ယာဉ်9စီးနဲ့တင်းမော15စီးတို့ဟာစူမထရာနဲ့ Borneo ကျွန်းတွေတဝိုက်မှာပျောက်ဆုံးနေတဲ့လေယာဉ်ကိုရှာဖွေရင်းနဲ့ကယ်ဆယ်ရေးတွေလုပ်ဖို့ရောက်ရှိနေကြပြီဖြစ်ပါတယ်ခင်ဗျာ။
ရုရှားတိုက်ခိုက်ခံဆောင် Alexey Navalny ကိုလိမ်လည်မှုနဲ့ထောင်ဒဏ်ချမှတ်ခြင်းခံခဲ့ရတာကိုကန့်ကွက်ဆန္ဒပြခဲ့ကြသူတွေနဲ့ Navalny ဟာတွားရောက်ပူးပေါင်းခဲ့ပြီးမကြခင်မှာပဲရဲကသူ့ကိုထိမ့်သိမ်းလိုက်ပါတယ်။အင်္ဂါနေ့ကမော်စကိုမှာယင်းပြင်းအနည်းရှိဒီ Kremlin နန်းတော်ကိုသူ့ရဲ့ထောက်ခံသူတွေနဲ့ခြိတက်စင်မှာအင်္ဂါနေ့ကအာဏာပိုင်တွေကသူ့ကိုဖမ်းဆီးခဲ့တာပါ။အဲ့ဒီနေရာတဝိုက်မှာဆန္ဒပြသူဒါဇင်ပေါင်းများစွာကိုလည်းရဲကဖမ်းဆီးခဲ့ပါတယ်။သမ္မတပူတင်ကိုပြစ်တင်ဝေဖန်သူတဦးဖြစ်တဲ့ Navalny ကိုအခုလိုပြစ်ဒဏ်ချမှတ်ခဲ့တာကိုကန့်ကွက်တဲ့အနေနဲ့ Manus ယင်ပြင်ကိုစူဝေးရောက်ရှိခဲ့ကြတာပါ Navalny ရဲ့ညီဖြစ်သူ Oleg ကိုလည်းပြစ်မှုထင်ရှားတာတွေ့ရှိခဲ့ပါတယ်အခုလိုပြစ်ဒဏ်ချမှတ်တာနဲ့ပတ်သက်လို့စိတ်နှောက်ယှက်ဖြစ်ရပါတယ်လို့ American နိုင်ငံသားကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်နိုင်ငံရေးလှုပ်ရှားမှုကိုဟန်တားတဲ့အနေနဲ့အခုလိုအရေးယူခဲ့ပုံရတယ်လို့ယူဆတဲ့အကြောင်းဒါဟာတတိပုဂ္ဂလဝေဖန်သံတွေအပေါ်ရုရှားအစိုးရရဲ့ဖိနှိပ်မှုနောက်ထပ်ဥပမာဖြစ်ကြောင်းသတင်းမီဒီယာလွတ်လပ်ခွင့်အခြေခံလူအဖွဲ့အစည်းနဲ့ဒီလူနည်းစုတွေနိုင်ငံရေးအတိုက်ခံတွေအပေါ်မှာချုပ်ချယ်မှုတွေတိုးနေတဲ့အပေါ်အမေရိကန်ပြည်ထောင်စုအနေနဲ့စိုးရိမ်မိကြောင်းသူကပြောသွားပါတယ်။ Alexey Navalny ကိုထောက်ခံသူတွေကလည်းအခုလိုသူ့အပေါ်ပြစ်ဒဏ်ချမှတ်တာဟာသူ့ရဲ့နိုင်ငံရေးအတိုက်ခံလှုပ်ရှားမှုအပေါ်အစိုးရကကလက်စားချေတုံ့ပြန်မှုအဖြစ်မြင်ကြပါတယ်။အစောပိုင်းတရားရုံးတစ်ခုကနေ Navalny ပေါ်မှာပြင်သစ်မိတ်ကပ်ကုမ္ပဏီတစ်ခုအပေါ်အနည်းဆုံးဒေါ်လာ5သိန်းလိမ်လည်မှုနဲ့ပြစ်မှုထင်ရှားတွေ့ရှိခဲ့တာဖြစ်ပါတယ်ရှင်။
ဆိုမာလီယာနိုင်ငံမှာရှိနေတဲ့ El Shabaab အဖွဲ့ရဲ့ခေါင်းဆောင်ကိုရည်ရွယ်ပြီးတော့လေကြောင်းတိုက်ခိုက်မှုတစ်ခုပြုလုပ်ခဲ့တယ်လို့ American Pentagon စစ်ဌာနချုပ်ကပြောဆိုပါတယ်။တနင်္လာနေ့မှာပြုလုပ်ခဲ့တဲ့အဲ့ဒီလေကြောင်းတိုက်ခိုက်မှုဟာ Sakhov မြို့အနီးမှာပြုလုပ်ခဲ့တာဖြစ်ပါတယ်။လေကြောင်းတိုက်ခိုက်မှုကရည်ရွယ်ထားတဲ့ပစ်မှတ်ကိုထိရောက်ခဲ့ခြင်းရှိမရှိဆိုတာကိုတော့မသိရသေးပါဘူး။ဒါပေမဲ့အရတားတဦးတယောက်မှထိခိုက်သေးဆုံးတာမျိုးမရှိဘူးလို့ယုံကြည်ရတဲ့အကြောင်းအမေရိကန်ပြောခွင့်ရအရာရှိကပြောဆိုပါတယ်ပြီးခဲ့တဲ့စက်တင်ဘာလအတွင်းတုန်းကလည်းဆိုမာလီယာနိုင်ငံမှာပြုလုပ်ခဲ့တဲ့အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းမှာအယ်ရှာဘတ်အဖွဲ့ရဲ့ခေါင်းဆောင်ဖြစ်တဲ့အာမတ်အာဘဒီဂူဒင်းတေဆုံးခဲ့ပါတယ်အယ်ခိုင်ဒါအဖွဲ့နဲ့ဆက်နွယ်မှုရှိနေတဲ့အယ်ရှာဘတ်အဖွဲ့ဟာဆိုမာလီယာအစိုးရကိုဖြုတ်ချပြီးတော့ဆိုမာလီယာနိုင်ငံကိုရှီယူဇဲအစ္စလာမစ်နိုင်ငံအဖြစ်ပြုလုပ်ဖို့ကြိုးပမ်းနေကြသူတွေဖြစ်တယ်လို့သိရပါတယ်ခင်ဗျာ
ဂမ်ဘီယာနိုင်ငံမြို့တော်သမရနန်းတော်အနီးမှာကြီးမားတဲ့ပစ်ခတ်မှုတွေဖြစ်နေတယ်လို့မြို့ကန်တွေနဲ့သမ္မတအမေရိကပြောပါတယ်မြို့တော်ဘန်ဂျူးမှာအင်္ဂါနေ့အစောပိုင်းတို့ကလက်နက်ကင်တိုက်ခိုက်ရေးသမားတွေတိုက်ခိုက်မှုစတင်ခဲ့တာဖြစ်ပြီးနေ့လယ်ပိုင်းမှာတော့အခြေအနေတွေငြိမ်သက်ပုံရလာပါတယ်တိုက်ခိုက်မှုတွေဖြစ်တဲ့အချိန်မှာသမရယာယာဂျာမေးကတော့တိုင်းပြည်တွင်းမှာမရှိပါဘူးသူပဲရောက်နေတယ်ဆိုတာနဲ့ပတ်သက်လို့သတင်းတွေကလည်းအမျိုးမျိုးဖြစ်နေပါတယ်အခုတိုက်ခိုက်မှုတွေကြောင့်ဂမ်ဘီယာမှာအာနာသိမ့်ဖို့ကြိုးပမ်းမှုတွေရှိသလားဆိုတာလည်းအတည်ပြုလို့မရတယ်လို့အစိုးရကလည်းတစုံတရာထုတ်ပြန်မှုမရှိပါဘူးရှင်
UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
UAV American Tan မြန်မာပိုင်းအစီအစဉ်ကနေပြီးတော့ဗိုလ်ထုနဲ့နန္ဒခင်သတင်းတွေဆက်လက်ပြီးတော့ကြေညာနေပါဗျ။မြန်မာနိုင်ငံကလူနည်းစုရိုဟင်ဂျာတွေကိုနိုင်ငံသားအဖြစ်အသိအမှတ်ပြုဖို့နဲ့ဒန်းတူအခွင့်အရေးတွေပေးဖို့အတွက်မြန်မာအစိုးရကိုတိုက်တွန်းထားတဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂအထွေထွေညီလာခံကချမှတ်လိုက်ပါတယ်။အဲ့ဒီမွတ်စလင်လူနည်းစုတွေအပေါ်မြန်မာအစိုးရရဲ့ပြုမှုဆက်ဆံပုံကိုအထူးစိုးရိမ်တဲ့အကြောင်းတင်လင်းလာနေကချမှတ်တဲ့အထွေထွေညီလာခံရဲ့ဆုံးဖြတ်ချက်ထဲမှာဖော်ပြထားတာပါ။ရခိုင်ပြည်နယ်မှာလူအုပ်စုအသင်းဝင်နှစ်ခုကြား2012ခုနှစ်ကပြည်ပခါတွေဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းလူဟင်ဂျာတသိန်းလောက်ဟာဒီကမကနာရိုဟင်ဂျာတသိန်းခွဲလောက်ဟာဆုတ်ပြတ်နေတဲ့ဒုက္ခသည်စခန်းတွေမှာကြက်ကြက်တိတ်တိတ်နေထိုင်နေကြရတာဖြစ်ပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတာကိုအတိအမှတ်မပြုဘဲသူတို့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကနေတရားမဝင်ရောက်ရှိလာသူတွေဖြစ်တယ်လို့ဒေသခံအများပြားနဲ့အစိုးရတာဝန်ရှိသူတွေကပြောထားပါတယ်အဲ့ဒီမွတ်စလင်တွေကိုနိုင်ငံသားအဖြစ်အပြည့်ဝအတိအမှတ်ပြုဖို့နဲ့အစိုးရကခိုင်ခိုင်မာမာပြောနေတယ်လို့ဘင်္ဂါလီတွေအဖြစ်မဟုတ်ဘဲရိုဟင်ဂျာအဖြစ်တဲ့သူတို့ကိုပေါ်ပြတာကိုခွင့်ပြုဖို့ကုလသမဂ္ဂဆုံးဖြတ်ချက်တွေကတိုက်တွန်းထားပါတယ်။ဒါအပြင်အကူအညီထောက်ပံ့တွေကိုတန်းတူညီမျှပေးဖို့နဲ့သူတို့ရဲ့လူမှုဝန်းကျင်အတိုင်းဝိုင်းစီကိုအစိုးရရဲ့အကာအကွယ်နဲ့ပြန်တားခွင့်ပြုဖို့ကိုလည်းကုလသမဂ္ဂကမြန်မာအစိုးရကိုတောင်းဆိုထားပါတယ်။မြန်မာနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်လာခဲ့တဲ့စစ်ဖက်ကနိုင်ငံရေးအာဏာတချို့ကိုဖိရှော့လိုက်ပြီးတဲ့အချိန်ကစပြီးတော့ပေါ်ဆောင်နေတဲ့နိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုရည်ညွှန်းပြီးတော့အပြုသဘောဆောင်တဲ့ဖြစ်ထွန်းတိုးတက်မှုတွေဆက်လက်ပြီးတော့ဖြစ်နေတာကိုလည်းကုလသမဂ္ဂဆုံးဖြတ်ချက်ထဲမှာမှတ်ချက်ပြုဖော်ပြထားပါတယ်။အခုထွေထွေညီလာခံရဲ့ဆုံးဖြတ်ချက်ဟာမဖြစ်မနေလိုက်နာလှုပ်ဆောင်ရမယ့်ဆုံးဖြတ်ချက်မျိုးတော့မဟုတ်ပါဘူးခင်ဗျာ
။ Ionia ပင်လယ်ပြင်မှာပြောင်းရွှေ့အခြေချသူရာပေါင်းများစွာကိုတည်ဆောင်လာတဲ့ပင်လယ်ကူးသင်္ဘောတစ်စင်းအရေးပေါ်အချက်ပေးအကူအညီတောင်းတာကို Greece နိုင်ငံရှိအရေးပေါ်ကယ်ဆယ်ရေးတာဝန်ခံတွေကတုံ့ပြန်ခဲ့ကြပါတယ်။Blue Sky M အမည်ရှိ Moldovia အလံလွှင့်ထူထားတဲ့အဲ့ဒီတင်မောဟာအင်္ဂါနေ့ကကော်ဖူးကျွန်းကနေထွက်လာခဲ့ရမှာတင်မောပေါ်လိုက်ပါလာသူတဦးကအခုလိုအကူအညီတောင်းခံလိုက်တာဖြစ်ပါတယ်။ဒီသတင်းပတ်စောပိုင်းကလည်းအဲ့ဒီနေရာမှာမီးလောင်နေတဲ့ဂရုတင်မောတစင်းပေါ်ကနေလူ400ကျော်ကိုကယ်ဆယ်နိုင်ခဲ့ပြီးအခုလိုနောက်ထပ်အရေးပေါ်ဖြစ်ပွားခဲ့တာပါ။ Norman Atlantic အမည်ရှိအဲ့ဒီတင်မောပေါ်မှာမီးလောင်ခဲ့တဲ့အတွက်တေဆုံးသူဦးရေဟာအင်္ဂါနေ့က3ဦးထိတိုးခဲ့တယ်လို့ Greek အာဏာပိုင်တွေကပြောပါတယ်ရှင
်2008ခုနှစ်တုန်းကအိန္ဒိယနိုင်ငံမွန်ဘိုင်းမြို့ကိုစစ်သွေးကြွတွေဝင်ရောက်တိုက်ခိုက်မှုကိုစီစဉ်ခဲ့သူလို့စွပ်စွဲခံထားရသူဟာသူ့ပေါ်ယာယီထိမ့်သိမ်းထားမှုပေါ်ယူကန်ဝင်ရောက်နေအနိုင်ရရှိသွားခဲ့ပြီးတဲ့နောက်ပါကစ္စတန်ရဲတပ်ဖွဲ့ကပြန်ပြီးတော့သူ့ကိုဖမ်းဆီးလိုက်ပါတယ်ဇာကီအာရာဟမ်လခ်ဝီဟာလူပေါင်း166ဦးတေဆုံးခဲ့ရတဲ့အိန္ဒိယနိုင်ငံအပေါ်တိုက်ခိုက်မှုမှာပါဝင်ပတ်သက်မှုနဲ့ရုံးတင်စစ်ဆေးခံနေရသူပါပါကစ္စတန်နိုင်ငံသား9ယောက်ထဲကတဦးလည်းဖြစ်တယ်လို့ဆိုပါတယ်အစ္စလာမဘတ်မြို့တော်ရဲတပ်ဖွဲ့ကသူ့ကိုကနဦးပါကစ္စတန်နိုင်ငံသား1ယောက်ကိုပြန်ပြီးဆွဲမှုနဲ့တရားရင်ဆိုင်မှုဖမ်းဆီးထားတာဖြစ်ပါတယ်တရားသူကြီးကလခ်ဝီကိုအင်္ဂါနေ့မှာ ဖန်တီထားဖို့အမိန့်ချမှတ်လိုက်ပြီးသူ့ဘော်စစ်ဆေးမှုတွေကိုနှစ်ရက်အတွင်းအပြီးပြုတ်လို့ရမယ်ဆိုပြီးတော့ရဲတပ်ဖွဲ့ကိုအမိန့်ပေးလိုက်ပါတယ်။အိန္ဒိယနိုင်ငံရဲ့စီးပွားရေးမြို့ကိုတိုက်ခိုက်ခဲ့မှုအတွက်စစ်ဆေးနေတဲ့တရားရုံးကလက်ဝီကိုအခုလာစောစောပိုင်းမှာအာမခံပေးခဲ့ပေမဲ့အာနာပိုင်တွေကညီဝေးပြည်ပြားရေးဥပဒေအရသူ့ကိုဆက်ပြီးတော့ဖန်စီထားဖို့အတွက်အမိန့်ထုတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။နောက်သတင်းပတ်အစမှာလွှတ်တော်နှစ်ရက်ကိုထိန်းချုပ်ဖို့ပြင်ဆင်နေတဲ့ Republican လွှတ်တော်အမတ်တွေအနေနဲ့ဒီသတင်းပတ်မှာအတော်လေးအခက်အခဲတွေနဲ့ရင်ဆိုင်ခဲ့ရပါတယ်။နယူးယောက်အောက်လွှတ်တော်အမတ် Michael Green ဟာတနင်္လာနေ့နှောင်းပိုင်းကယာရုကနေနှုတ်ထွက်ကြောင်းကြေညာခဲ့တာပါ။သူဟာအခွန်ငွေဆောင်ဖို့ရှောင်ခဲ့တဲ့ပြစ်မှုမှာအပြစ်ရှိကြောင်းစောစောပိုင်းကဝန်ခံခဲ့တာဖြစ်ပါတယ်ရှင်။ Direct from Washington The Voice
of America VOA ဒီဇင်ဘာ31ရက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဆမ်မိုဝင်နဲ့မန်အင်ဂျင်နိုင်တို့ကကြေညာပေးခဲ့ကြတာပါခင်ဗျာ။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုအရင်ဆုံးတင်ဆက်ပေးသွားမှာပါ။69ကျင်းမြောက်ကုလသမဂ္ဂထွေထွေညီလာခံရဲ့မြမရေးဆုံးဖြတ်ချက်ကိုလူ့အခွင့်အရေးအဖွဲ့တွေကကြိုဆိုလိုက်ပါတယ်။အထူးသဖြင့်လူမျိုးရေးဘာသာရေးပေါ်ခွဲခြားဆက်ဆံတဲ့မူဝါဒကိုအဆုံးသတ်ဖို့မြမအစိုးရကိုကုလသမဂ္ဂကတိုက်တွန်းလိုက်တာဖြစ်တယ်လို့ HRW လူ့အခွင့်အရေးအဖွဲ့ကပြောပါတယ်။အကြောင်းစုံကိုမဲ့အင်ဂျင်နိုင်ကပြောပြပေးမှာပ
ါ။69ကျင်းမြောက်ကုလသမဂ္ဂထွေထွေညီလာခံရဲ့ဆုံးဖြတ်ချက်မှာရိုဟင်ဂျာမွတ်စလင်လူနည်းစုတွေကိုနိုင်ငံသားဖြစ်ခွင့်အပြည့်အဝပေးဖို့နဲ့နိုင်ငံအတွင်းလွတ်လပ်စွာသွားလာခွင့်ပေးဖို့ဖော်ပြထားပါတယ်။ဒါအပြင်ရိုဟင်ဂျာဒုက္ခသည်တွေကိုသူတို့နေရက်မှာပြန်လည်နေရာချထားရေးဆောင်ရွက်ပေးဖို့လည်းပါဝင်ပါတယ်။ရခိုင်ပြည်နယ်မှာရိုဟင်ဂျာဥယျာဉ်တသန်းကျော်ဟာမြန်မာနိုင်ငံဥပဒေအရနိုင်ငံသားဖြစ်ခွင့်ပယ်ချခံထားရပြီးနိုင်ငံမဲ့ဘဝနဲ့အခွင့်အရေးတွေဆုံးရှုံးနေတယ်လို့လည်းရေးသားထားပါတယ်။အခုလိုမြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်ခွဲခြားဆက်ဆံတာကိုအဆုံးသတ်ဖို့ကုလသမဂ္ဂရဲ့အဆုံးဖြတ်ချက်မှာအနောက်နိုင်ငံတွေတွေမဟုတ်ပဲအာဖရိကနဲ့အာရှနိုင်ငံတွေကပါတညီတညွတ်တည်းထောက်ခံခဲ့ကြတာဖြစ်တယ်လို့ HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brad Adams က VOE ကိုပြောပါတယ
်။ Well, Human Rights Watch really strongly endorses the UN General Assembly's resolution.
ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကို HRW အနေနဲ့ပြေဝါထောက်ခံပါတယ်။ဒီထဲမှာမြန်မာနိုင်ငံအနာဂတ်အတွက်ရေးပါတဲ့အကြံဉာဏ်ချက်ကိုတွေ့ရပါတယ်။ရိုဟင်ဂျာတွေဟာနိုင်ငံသားဖြစ်ခွင့်ပြေဝါရှိတယ်လို့ကုလသမဂ္ဂကပြောပါတယ်။နိုင်ငံသားဖြစ်ခွင့်ကိုလူမျိုးရေးဘာသာရေးပေါ်ကြည့်ပြီးခွဲခြားဆုံးဖြတ်တဲ့နိုင်ငံမျိုးဆက်ပြီးတော့ဖြစ်ချင်တယ်ဆိုရင်တော့ဒီဆုံးဖြတ်ချက်ဟာမြန်မာနိုင်ငံအတွက်တကယ့်အခက်အခဲကြီးဖြစ်မှာပါ။ရိုဟင်ဂျာလူနည်းစုတွေပေါ်ခွဲခြားအုပ်ချုပ်တဲ့မူဝါဒကိုမြန်မာအစိုးရအနေနဲ့အဆုံးသတ်ဖို့နိုင်ငံပေါင်းစုံပါဝင်တဲ့ကုလသမဂ္ဂကဆုံးဖြတ်ချက်ချခဲ့တာပါ
။ကုလသမဂ္ဂရဲ့မြန်မာရေးဆုံးဖြတ်ချက်ကိုကြည့်မယ်ဆိုရင်ရခိုင်ပြည်မှာရှိတဲ့ရိုဟင်ဂျာပြည်ထနာကိုမဖြေရှင်းနိုင်တာဟာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးကိုပါထိခိုက်စေတယ်လို့နိုင်ငံတကာအတိုင်းဝိုင်းကမြင်နေကြောင်းအမျိုးသမီးရေးနဲ့ငြိမ်းချမ်းရေးလှုပ်ရှားနေတဲ့ Women's Peace Network Arakan ကိုဦးဆောင်နေသူမတ်ဝေဝေနုကပြောပါတယ
်။ရခိုင်ပြည်ရဲ့ပြည်ထနာမဖြေရှင်းဘူးဆိုလို့ရှိရင်မြန်မာပြည်ရဲ့ဒီမိုကရေစီကရှေ့မတိုးနိုင်ဘူး။သူကဘလို့ပဲဖြစ်ဖြစ်ဒီကိစ္စဟာဖြေရှင်းဖို့လိုအပ်တယ်။မဖြေရှင်းဘူးဆိုလို့ရှိရင်ဒီဟာအများအားဖြင့်ဒီမွေးထားသူပြဿနာတစ်ခုမွေးထားသူဖြစ်နေပြီးတခြားနေရာတွေမှာပါအများအားဒီရဲ့ရိုက်နေရမျိုးဖြစ်နေလိမ့်မယ်ပေါ့နော်ဒါဟာတိတ်အန်ရည်ကြီးရဲ့နောက်တစ်ခုကဆေးရနေနဲ့လည်းသူအသုံးချကျင်တဲ့အချိန်မှာသူအချိန်ကြီးအသုံးချလို့ရတယ်သူကဖြေရှင်းဖို့လိုအဒီတစ်ချက်နောက်တစ်ချက်ကကြတော့အဲ့တော့ခါကြတော့တော်တော်များများ UN ရဲ့ resolution ကိုဟိုဒါဖြစ်တဲ့လို့မြင်တယ်လေ
2012ခုနှစ်ကစပြီးရခိုင်ပြည်နယ်မှာအတိုင်းဝိုင်းနှစ်ခုကြားပဋိပက္ခတွေဖြစ်ပွားပြီးနောက်ပိုင်းရိုဟင်ဂျာတသိန်းခွဲလောက်ဟာစားနေရိတ်ခါလုံလုံလောက်လောက်မရတဲ့ဒုက္ခသည်စခန်းတွေမှာကြက်တိတ်နေထိုင်နေကြရတာပါမြန်မာအစိုးရကတော့သူတို့တွေကိုရိုဟင်ဂျာလို့အတိအမှန်မပြုခြင်းပဲဘင်္ဂါလီဆိုတဲ့အမည်ကိုတရားဝင်သုံးဖို့လိုလားနေပြီးအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကတရားမဝင်ခိုးဝင်လာကြသူတွေဖြစ်တယ်လို့လည်းပြောပါတယ်ဒါနဲ့ပတ်သက်လို့မတ်ဝေဝေနုပြောတာကတော့
ရိုဟင်ဂျာတွေဟာအများသိထားသလိုမျိုးခိုးဝင်လာတဲ့လူတွေမဟုတ်ပါဘူး။နိုင်ငံခြားလူတွေလည်းမဟုတ်ပါဘူး။ဒီလူတွေဟာဒီရခိုင်ပြည်နယ်ထဲမှာဘို့ရင်ကြီးတဲ့နေခဲ့တဲ့လူတွေပမာဒီဖြစ်ပြီးရနောက်ပိုင်းလူလိုက်ရပြီးနောက်ပိုင်းမှာလည်းဒီလူတွေအတိုင်းအတာဖြစ်ပြီးမှတ်ပြီးဆင်ရပြီးဟိုနိုင်ငံသားအမြင်နဲ့ရှိနေခဲ့တဲ့လူပါ။ဒါပေမဲ့ဒီဖြစ်အစိုးရရဲ့စနစ်တကျဆက်ဆက်ဆက်ဆံမှုကြောင့်မို့လို့နောက်ဆုံးမှာ2012မှာခုလိုမျိုးပြစ်ပခါတွေဖြစ်ပြီးတော့ကော်တူရီဟာဒီရခိုင်လူမျိုးတွေနဲ့ဖွဲ့ချခံထားရပြီးတော့အများစုဟာဒုက္ခတဲ့စခန်းတွေထဲမှာနေနေရတယ်ပေါ့သူ
2014ခုနှစ်ကုလသမဂ္ဂထွေထွေညီလာခံရဲ့မြမအရေးဆုံးဖြတ်ချက်မှာ
မတရားဖမ်းဆီးထိန်သိမ်းမှုတွေအတင်းအဓမ္မအိုးအိမ်ရွှေ့ပြောင်းခိုင်းတာတွေလိင်မှုဆိုင်ရာအကြမ်းဖက်မှုတွေလူမဆန်တဲ့ညှဉ်းပန်းမှုတွေနဲ့အဓမ္မမြေယာတိမ်းဆက်မှုတွေအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေကိုအဆုံးသတ်ဖို့မြန်မာအစိုးရကတိုက်တွန်းထားပါတယ်မြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာဆုံးဖြတ်ချက်မူကြမ်းကိုတော့ကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီဝင်တွေဖြစ်တဲ့ EU ဥရောပသမဂ္ဂနဲ့မြန်မာအရေးဆောင်ရွက်နေတဲ့နိုင်ငံတွေကနေဥဆောင်ရေးဆွဲခဲ့တာဖြစ်ပါတယ်အထွေထွေညီလာခံရဲ့ဆုံးဖြတ်ချက်မှာလက်ရှိမြန်မာနိုင်ငံမှာနိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုတွေဆောင်ရွက်နေတာကိုကုလသမဂ္ဂအနေနဲ့ကြိုဆိုကြောင်းလဲဖော်ပြထားပါတယ်။ဒါ့အပြင်မြန်မာနိုင်ငံအတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံကနေတုံးဆွဲဖို့နောက်ထပ်ဘတ်ဂျက်ရထောင်းငွေအမေရိကန်ဒေါ်လာ 1.16 တန်းကိုအတည်ပြုခဲ့တယ်လို့နောက်နှစ်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့အစဉ်ခံတင်ပြရမှာဖြစ်တယ်လို့လည်းဖော်ပြထားပါတယ်ရှင်။
ကုလသမဂ္ဂအထွေထွေညီလာခံရဲ့မြန်မာအရေးဆုံးဖြတ်ချက်ပေါ်လူခွင့်ရေးအဖွဲ့တွေကကြိုဆိုလိုက်တဲ့အကြောင်းကိုမတ်အင်ဂျင်နိုင်ငံကစူးစီးတင်ပြပေးခဲ့တာပါအခုတော့ရန်ကုန်မြို့ကသတင်းပေးပို့ချက်ကိုဆက်တင်ဆက်ပေးမှာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့2015ရွေးကောက်ပွဲဝင်မယ်ဝင်ဘူးဆိုတာကိုဆုံးဖြတ်ချက်မချသေးသလိုစောင့်ကြည့်အောင်ဖြစ်တဲ့အကြောင်းတိုက်ခိုက်ခေါင်းဆောင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကမနေ့ကအဖွဲ့ချုပ်ရုံးမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်လက်ဘရောင်းအရေးကိစ္စ2008ဖွဲ့စည်းပုံပြင်ဆင်ရေးအပါအဝင်မျိုးဆောင်ဥပဒေနဲ့ပတ်သက်တဲ့အချက်တွေကိုပါမနေ့ကသတင်းစာရှင်းလင်းပွဲအတွင်းသူ့ရဲ့သဘောထားတွေကိုပြောဆိုခဲ့တာပါအပြည့်အစုံကိုတော့သတင်းစာရှင်းလင်းပွဲကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုအောင်ရင်မောင်ကပြောပြပေးမှာပါခင်ဗျာ
မြန်မာဒီမိုကရေစီဖွဲ့ချုပ်အနေနဲ့2015ရွေးကောက်ပွဲဝင်မဝင်ဆုံးဖြတ်ချက်မချရသေးဘူးလို့အတိုက်ခံခေါင်းဆောင်မြန်မာဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကသူ့ရဲ့သတင်းစာရှင်းလင်းပွဲအတွင်းမှာအခုလိုပြောဆိုသွားခဲ့တာပါ
ဒီနိုင်ငံရေးမှာဆိုတာဟာအချိန်ကာလဆိုတာအင်္ဂါမအရေးပါတယ်နိုင်ငံရေးမှာဆိုရင်ဒီရဲ့အတွင်းတောင်မှအများကြီးကြောင်းနေပါမယ်ရှိတယ်ပါတယ်အဲဒါကြောင့်မလို့ဘယ်လိုဘယ်လိုအခြေအနေဖြစ်ပေါ်လာလဲဆိုတာဟာအဲဒီကတ်အပြောရရင်ဒီအပြည့်ဆရာမဟုတ်ဘူးနော်နိုင်ငံရေးမှာတော့နိုင်ငံရေးမှာဆိုတော့ဘယ်လိုအခြေအနေဖြစ်လာတယ်လဲဆိုတော့သွက်စားတော့သွက်စားတော့ဒါသွက်စားမှာလေဒါမျိုးသွက်စားတဲ့အတိုင်းဖြစ်လာမယ်လို့လည်းအသေးမှယူလို့မရဘူးအဲ့တော့အချိန်လေးပေါ်မှာအချိန်ခံပြီးတော့မှသူဆက်ကြတော့အခုအချိန်ကသိစောပါသေးတယ်။ဒီကောက်ပွဲကကျင်းပမှာလားဘယ်တော့ကျင်းပမှာလဲဆိုတော့ပြည်ဝင်ပြည်ညာကြမ်းရှိပြီပါ။
2010တုန်းကရွေးကောက်ပွဲမဝင်ခဲ့တာနဲ့2012မှာရွေးကောက်ပွဲဝင်ခဲ့တာတွေကလည်းမြန်မာနိုင်ငံရဲ့အခြေအနေတွေပေါ်မှာကြည့်ပြီးတော့ဆုံးဖြတ်ချက်ချခဲ့တာလို့သူကပြောပါတယ်
။2010ကရွေးကောက်ပွဲမဝင်ခဲ့ဘူး2017ကုန်ပိုင်းမှာတနည်းတော့ပြင်းမှာတော့ဈာရရဲ့ရွေးကောက်ပွဲကိုဆုံးဖြတ်ခဲ့တယ်။အဲ့ဒါလည်းအခြေအနေကြီးရပါဘူး။2010တုန်းကမင်းတို့ကလည်းအမျိုးမဖြစ်နိုင်ဘူး။ဘယ်လိုအခြေအနေတွေမှာရွေးကောက်ဖို့မလဲဆိုတော့ဈာတော့အခြေအနေတွေပေါ်မှာမကြည့်ပြီးတော့ရှိရမှာပေါ့။ဒီမှာလက်ခံတရားမကောင်းဘူးလို့အဲ့ဒီတော့ကတော့လည်းပို့ပြီးတော့ရှင်းတာဒီမျက်မခံနိုင်တဲ့အထက်မှာဆိုလို့ရှိရင်အကျဉ်းချနေတဲ့အမျိုးရဲ့အဖွဲ့ယုံဝင်တွေကိုထုတ်ပြရမယ့်ကိစ္စတွေပါလေ။ဒါကြီးကတော့လက်မခံနိုင်ဘူး။ဒါကြောင့်တော့ဝယ်မှုဆိုတော့ပြည်ကြကြပြောပြလို့ရတယ်။အခုကျတော့ရေကောက်ပွဲနဲ့ပတ်သက်လို့ဒီလိုစီးပင်းစီကောက်ဥပဒေပို့ဥမှလည်းဆိုတာလည်းအလိုမရှိသေးဘူးလေ။အဲ့ဒါကိုစောင့်ကြည့်ပြီးမှဆုံးဖြတ်အောင်
ဒီနေ့တရင်းသာရှင်းလင်းပွဲအတွင်းလက်တလုံးအငင်းပွားစရာဖြစ်နေတဲ့လက်ဘရောင်းတော့ဂျင်းနီစီမံငယ်အရင်နဲ့ပတ်သက်ပြီးတော့လေဒေါက်ဆက်စုကြည်ကအခုလိုမှတ်ချက်ပေးခဲ့ပါတယ
်အချင်းခံတာဟာအားလုံးအတွက်အချင်းပြေအောင်ဆိုတဲ့ဥတီချက်နဲ့ရေးပြီးတော့အကြံပြုခဲ့တာဖြစ်ပါတယ်အဲ့ဒီအတွက်ဒီအကြံပြုချက်တွေအကြံရှိရှိကြကြမမကန်ကန်လွတ်သွားတယ်ဆိုလို့ဆိုရင်တော့အချင်းပြေမယ်လို့အလိုမျိုးရှိပါတယ်ဒါပေမဲ့ဒီလိုရှိရှိကြကြမမကန်ကန်လွတ်သွားတာမရှိလို့ပြဿနာတွေကလက်ချက်ပြီးဖြစ်နေတယ်လို့ဒီလိုပဲနေပါတယ်
သမရဦးသိန်းစီအစိုးရအနေနဲ့လက်တလော့အစိုးရဝန်ထမ်းတွေကိုလာစားတိုးပေးတဲ့မပေးတဲ့သူတို့ရဲ့သမရယုံ website ကနေစစ်တမ်းကောက်ယူနေတာပါ။2008ဖွဲ့စည်းပုံပြင်ဆင်တဲ့မတဲ့ကိုလည်းအစိုးရကဘာကြောင့်စစ်တမ်းမကောက်တယ်လဲဆိုတာကိုဒေါက်ဆန်းစုကြည်ကမေးခွန်းထုတ်ခဲ့ပါရယ်
။ဒီလိုမျိုးပြောနေတာလေစစ်တမ်းကောက်တဲ့အခါမှာကောက်တဲ့ကိစ္စတော့ကောက်ဘူးမကောက်တဲ့ကိစ္စတော့မကောက်ပါဘူး။အဲဒီကတော့ဘောပြောင်းအောင်။အဲ့ဒီတော့ဒီလာစားတိုးပေးတဲ့ကိစ္စကိုစစ်တမ်းကောက်ပြီးရှိနေတဲ့ဘာလို့ဖွဲ့စည်းပုံပြင်တာဥပဒေပြည်ရဲ့ကိစ္စကိုစစ်တမ်းကောက်တယ်။ဒီကိစ္စလိုက်ရဲ့လုံးတွေအရေးကြီးတဲ့ကိစ္စကြတော့စစ်တမ်းမကောက်ဘူး။ဒီဟာကဘာလို့စစ်တမ်းကောက်တယ်လဲဆိုတော့အဲ့ဒါကိုအများအားနေတယ်
စေစွေရဘ ෝජ ိုကြီးအောင်ဖြစ်တဲ့သူရဦးရွှေမန်းနဲ့ဒေါက်ဆန်းစစ်ကြီးတို့ဆက်ဆံရေးဟာကောင်းမွန်ခဲ့ပေမဲ့နောက်ထပ်စစ်ဗိုလ်ချုပ်ဟောင်းတဦးဖြစ်တဲ့ဦးသိန်းစိန်နဲ့ကြတော့ဘာကြောင့်ဆက်ဆံရေးမကောင်းသလဲလို့မေးခွန်းထုတ်မှုတွေရှိခဲ့ပါတယ်။ဒီမေးခွန်းနဲ့ပတ်သက်ပြီးတော့ဒေါက်ဆန်းစုကြီးကဦးသိန်းစိန်ကသူမကိုဖိတ်ခေါ်မှုနည်းခဲ့တာအကြောင်းလို့ပြန်ဖြေခဲ့ပါတယ်။ပြည်ရင်းနဲ့နိုင်ငံတကာမှာဝေဖန်နေတဲ့မျိုးစုံဥပဒေတွေဟာလက်မလွတ်တော်တွေမှာဆွေးနွေးဖို့ရှိလာတော့မှာဖြစ်တဲ့အတွက်အမေရိကန်ဒီမိုကရေစီဖွဲ့ချုပ်ကလည်းလေ့လာနေသလိုအမေရိကန်ဒီမိုကရေစီဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်တွေကလည်းဒီဥပဒေတွေပေါ်မှာလေ့လာဆန်းစစ်နေတယ်လို့သူမကပြောပါတယ်။
ဒီအုပ်တွေနဲ့ပတ်သက်တဲ့ဟိုဥပဒေထောက်ခုဖွဲ့ရတယ်ဒါတွေကိုလေ့လာပါမယ်။နောက်တော့လွတ်တော်ကိုယ်စားလှယ်ဖွဲ့ရတယ်လေ့လာပါမယ်။လေ့လာပြီးမှမှအမျိုးသုံးသက်တဲ့ဖြစ်မှာပါ
်ဒီဟာမျိုးဆိုတာအင်တာမနည်းနည်းလေအင်တာမတိမ်မွေးတယ်အင်တာမပါယုံအတိမ်ကောင်းမခံပါဘူးဒါကဆိုလက်လက်တည်းပြောလို့မဖြစ်ပါဘူးသေတိချာချာဥပဒေပိုင်းဆိုင်ရာနေပြီးတော့ဒီစစ်လေးလာပြီးမှမေလို့ဆိုတာကိုအလို့ပြောချင်ပါတယ်
ဒီကနေ့ကျင်းပခဲ့တဲ့သတင်းစာစနစ်မွဲအတွင်းမှာထိုင်းနိုင်ငံလေကျွန်းကိစ္စမှာလူသက်တရက်ခံအဖြစ်ဆွတ်ဆွဲခံထားရတဲ့မြန်မာလူငယ်နှုတ်ကိစ္စနဲ့ပတ်သက်ပြီးတော့တရားဥပဒေအရအခွင့်အပြည့်ဝရဖို့လိုအပ်နေပြီးတော့လက်ရှိအချိန်မှာသူတို့နှုတ်ဦးအတွက်တရားဥပဒေအရခုခံကာကွယ်ခွင့်အပြည့်အရရေးကိုသာသူမအနေနဲ့စောင့်ကြည့်ပြီးမှဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်ခင်ဗျာ
အခုတော့နိုင်ငံတကာသတင်းဆောင်မတဲ့ဘုတ်ကိုဆက်တင်ဆက်ပေးမှာပါတနင်္ဂနွေနေ့ကမုံတိုင်းတိုက်ခတ်စဉ်အတွင်း Air Asia ခီးတဲ့ရင်ကြက်လင်ပြတ်ကျခဲ့တဲ့နေရာတစ်ခွိုက်မှာအနည်းဆုံးအလောင်း40ကိုရှာဖွေတရှိခဲ့တယ်လို့အင်ဒိုနီးရှားအစိုးရရရှိတွေကပြောပါတယ်ဒီအကြောင်း VOA သတင်းတောက် Ron Corbin ဘန်ကောက်မြို့ရောကနေပြပို့ထားတဲ့သတင်းကိုဒေါ်လာလာတန်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
အဲအီရှာလီကျောင်းမှ59တုံမြတ်တိနေ့နေ့ကနောက်ဆုံး Reader War ကနေပျောက်သွားခဲ့တဲ့နေရာနဲ့10ကီလိုမီတာအကွာ Java ပင်လယ်တွင်းမှာလေယာဉ်အပိုင်းအစတွေကိုအင်ဒိုနီးရှားလေယာဉ်တစ်စင်းကအင်္ဂါနေ့ကတွေ့ရှိခဲ့တာပါအဲ့ဒီလေယာဉ်ပြတ်ကျခဲ့တဲ့နေရာဟာလေရေအနှဲ့မီတာ40ကနေ50ကြားရှိတဲ့အတွက်ကြောင့်အပိုင်းအစတွေရှာဖွေရေးနဲ့လေကြောင်းပြန်တမ်းမှုကိုမှတ်တမ်းတင်တဲ့ Voice Recorder ကိုပြန်ရနိုင်ဖို့ကြိုးပမ်းမှုမှာတိတ်ခက်ခဲမယ်လို့တော့မယူဆကြပါဘူးလေယာဉ်ပြတ်နဲ့ပတ်သက်လို့ရုပ်ပုံတွေကိုစူရာဘာယာလေစိတ်တွင်မိသားစုဝင်တွေစုဝေးနေကြတဲ့နေရာမှာရုပ်မြင်သံကြားနဲ့ပြသခဲ့တဲ့အတွက်ကြောင့်လေမိသားစုဝင်တွေအနေနဲ့ဝန်းထဲကြေကွဲမဆုံးဖြစ်ကြရပါတယ်။အဲ့ဒီလေရင်ပြည့်ရှိရာနေရာကိုစစ်သင်းဘောတွေဆိတ်လွတ်ထားပြီးဒီကနေ့ကယ်ဆယ်ရေးလုပ်ငန်းတွေကိုကြေကြေပြန့်ပြန့်အင်တိုက်အားတိုက်လှုပ်ဆောင်သွားမယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကပြောပါတယ်။ဒါအပြင်အင်ဒိုနီးရှားအရေးပေါ်ကယ်ဆယ်ရေးဌာနမှဘန်ဘန်ဆိုလစ်ဂျိုကလည်းသူ့အနေနဲ့အခုတွေ့ရှိတဲ့လေရင်ပြည့်ဟာပြောက်ဆုံး AASIA လေရင်ဖြစ်တယ်လို့အပြည့်အဝယုံကြည်တဲ့အကြောင်းအခုလိုအင်ဒိုနီးရှားဘာသာစကားနဲ့ပြောခဲ့ပါတယ်
။ Dari temuan-temuan itu maka saya selaku
Chapuy ne kezei ni nan ye mu phi ကျွန်တော်ပြောလိုတာကတော့ကျွန်တော်တို့တွေ့ရှိချက်အရ95ရာခိုင်နှုန်းကဖြစ်နိုင်ချေရှိပါတယ်။ကျွန်တော်တို့ရှာဖွေခဲ့တဲ့နေရာရဲ့အနီးတစ်ပိုက်မှာလည်းရှိတဲ့အပြင်တခြားအပြည့်စီအပိုင်းအစတွေလည်းစသဖြင့်တွေ့ရှိခဲ့တာတွေဟာအဲ့ဒီလေငါဖြစ်တယ်ဆိုတာကိုကျွန်တော်တို့ပြောနိုင်ပါတယ်လို့ Mr. Solistu ကအင်ဒိုနီးရှားဘာသာစကားနဲ့ပြောသွားတာဖြစ်ပါတယ်။လေရင်ပေါ်မှာခီးတဲ့162ဦးနဲ့149ဦးတို့ကအင်ဒိုနီးရှား၊3ဦးကတောင်ကိုရီးယားနဲ့ဗြိတိန်မလေးရှားနဲ့စင်ကာပူနိုင်ငံတွေကတဦးချင်းစီလိုက်ပါခဲ့ကြတာဖြစ်ပါတယ်။အင်ဒိုနီးရှားလေရင်မှုဖြစ်သူအီရီယန်တိုရဲ့ဇနီးဖြစ်သူဝီဒီယာဆူကာတီပူထရီကကျန်ရသူအသားသမီးတွေတဲ့စိတ်ထိမ့်ဖို့လိုတယ်လို့အင်ဒိုနီးရှားဘာသာစကားနဲ့အခုလိုပြောခဲ့ပါတယ်
။ဆရာရဒီစင်ကနာအပကနာမရီယတ်အနာ
ဆရာ။ကျမနေနဲ့အာရှီယာမဲစိတ်ခံရပါမယ်။ကျမသားသမီးတွေသူတို့ရဲ့ရှေ့ရေးအတွက်ကျမစိတ်ထိမ့်ဖို့လိုပါတယ်လို့လီယင်မှုရဲ့ဇနီးဖြစ်သူကအင်ဒိုနီးရှားဘာသာစကားနဲ့ပြောသွားတာဖြစ်ပါတယ်။အီရီယန်တိုဟာလီယင်မှုတန်း9ဦးကိုဦးဆောင်ပြီးတွဲပိတ်လီယင်မှုကပြင်သစ်လူမျိုးဖြစ်ကကြံလီယင်အမှုတန်းတွေကအင်ဒိုနီးရှားနိုင်ငံသားတွေဖြစ်ကြပါတယ်။ပြစ်ချခဲ့တဲ့လီယင်ဟာမလေးရှားအခြေစိုက်ဈေးနှုန်းသက်သာတဲ့လီကျောင်းဖြစ်တဲ့ AASIA ရဲ့အင်ဒိုနီးရှားဌာနခွဲပိုင်ဖြစ်ပြီးရခိုင်ကဘေးအန္တရာယ်ကင်းတယ်လို့နာမည်ကောင်းရထားတဲ့လီယင်လိုင်းလေးဖြစ်ပါတယ်။ AASIA ရဲ့ CEO Tony Fernandez ကအလောင်းတွေကိုမြေသူမြေဝါခွဲခြားသိနိုင်ဖို့လီယင်ခီးတဲ့တွေရဲ့ဆွေမျိုးမိသားစုတွေကိုစူရာဘာယာလေစိတ်ကိုသူ company နေနဲ့တာဝန်ယူခေါ်ဖို့စီစဉ်ပေးမယ်လို့ပြောခဲ့ပါတယ
် I apologize profusely for what they're going through I am the leader of this company
ဒီသားစုဝင်တွေဝန်နဲ့ကြေကွဲမှုဖြစ်ရတဲ့အတွက်ကျွန်တော်အနှူးညွတ်တောင်းပန်ပါတယ်ကျွန်တော်က company ကိုဦးဆောင်တဲ့သူဖြစ်တဲ့အတွက်ကျွန်တော်တာဝန်အပြည့်အဝယူပါတယ်ဒါကြောင့်လဲကျွန်တော်ဒီနေရာကိုရောက်နေတာပါကျွန်တော်တာဝန်တွေကိုမရှောင်ပါဘူးဘာကြောင့်လင်းရင်ပြတ်ကြရတယ်ဆိုတာကိုကျွန်တော်တို့မသိသေးပေမဲ့ကျွန်တော်လေရင်ပေါ်မှာလိုက်ပါလာခဲ့ကြတဲ့ခီးတွေတွေအလုံးအတွက်တာဝန်အပြည့်အဝယူပါတယ်
။ဒါအပြင်တည်ဆုံသူတွေရဲ့မိသားစုဝင်တွေအရေးပေါ်လိုအပ်တဲ့ငွေချေးအထောက်ပံ့ကိုလေသူ့ company နေနဲ့ပေးမှာဖြစ်တယ်လို့လေ CEO Fernandez ကသတင်းတောက်တွေကိုပြောခဲ့ပါတယ်ရှင်
။ဒေါ်လာလာတန်တင်ပြပေးခဲ့တာပါခင်ဗျာ။တော်တာရှိမှာခင်ဗျာ။ဒီနေ့ဟာ2014ခုနှစ်အတွက်နောက်ဆုံးနေ့ဖြစ်ပြီးမကြာခင်မှာပဲ2015နှစ်တစ်ခုကူးပြောင်းတော့မှာပါ။ဒါကြောင့်ဒီကနေ့မနက်ခင်းမှာတေးလက်ဆောင်အဖြစ် Ever အဖွဲ့ကတည်ဆိုထားတဲ့ Happy New Year ဆိုတဲ့သချင်းကိုထုတ်လင်းပေးပါရစေခင်ဗျာ
။ No more champagne and the fireworks are through. Here we are, me and you. say Happy New Year.
Eva Apoye Happy New Year တခြင်းကိုထုတ်လင်းပေးကြတာဖြစ်ပါတယ်ခင်ဗျာတော်ရရှိမြတ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်ကထုတ်လင်းခဲ့တဲ့သတင်းတွေရုပ်မြင်သံကြားအစီအစဉ်တွေကို website လိပ်စာဖြစ်တဲ့ www.barmis.voanews.com မှာပြန်လည်ကြည့်ရှုလို့ရပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီ season ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာ VOA American တန်ကနေဒီဇင်ဘာလ31ရက်ဗုဒ္ဓဟူးနေ့မနက်ခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလက်မီတာ190တို့ကနေစက်ပြီးထုတ်လွှင့်ပေးသွားမှာပါခင်ဗျာအခုဒုတိယပိုင်းစီစဉ်မှာတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာနဲ့
ဟုတ်ကဲ့လေမြန်မာပြည်အတွက်ကတော့တည်းများတဲ့နှစ်ပဲเนาะလောရဲ့များမဲ့နှစ်ပေါ့เนาะ
2015ခုနှစ်မှာဘာရီဖြစ်လာနိုင်တယ်ဆိုတာနဲ့ပတ်သက်လို့ဆွေးနွေးပြောဆိုထားတဲ့တရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးမှာပါအခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေပေါ်မှာဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းတွေကိုမက်အင်ဂျင်နိုင်ကအကူအညီတင်ဆက်ပေးထားပါတယ်ဆက်လက်နားဆင်ကြပါခင်ဗျာပထမဆုံးတင်ပြပေးလို့ရတဲ့သတင်းဆောင်ပါကတော့ The Arari Online စာမျက်နှာမှာဖော်ပြထားတဲ့ကျော်စွာမိုးရဲ့ The Shape of Things to Come ဖြစ်လာနိုင်ခြေတွေကိုပုံဖော်ကြည့်ခြင်းဆိုတဲ့ဆောင်ပါကိုတင်ပြပေးလို့ပါတယ်အကောင်ဆိုးတွေတွန်တွဲဖြစ်ပျက်ခဲ့တဲ့2014ခုနှစ်အတွင်းတကယ်တော့အဆိုးဘက်ပုံများခဲ့တဲ့အခြေအနေဟာ2015ခုနှစ်အတွက်တိတ်ပြီးအားရစရာမကောင်းလာပေမဲ့ဒါဟာတကယ်အခြေအနေမှန်ဆိုတာကိုစောင်းမရှင်ကထောက်ပြထားပါတယ်။နောက်နှစ်ကုန်ပိုင်းမှာအထွေထွေရေကောက်ပွဲကျင်းပမှာဖြစ်တာကြောင့်2015ဟာမြန်မာနိုင်ငံအတွက်အရေးပါတဲ့နှစ်တစ်နှစ်လည်းဖြစ်ပါတယ်။ဒါပေမဲ့လည်းဒီရေကောက်ပွဲကိုဘယ်လောက်ထိလွတ်လွတ်လပ်လပ်ကျင်းပပေးမလဲဆိုတာကိုတော့မသေချာသေးပါဘူး။လက်ရှိနိုင်ငံရေးခင်းကျင်းတွေကိုကြည်ပြီးသုံးသပ်ရမယ်ဆိုရင်တော့မြန်မာပြည်သူတွေဆယ်စုနှစ်များစွာမျှော်လင့်ခဲ့တဲ့ဒီမိုကရေစီလူပေါင်းတိုင်းဝိုင်းကိုတွေ့ရဖို့တော့တိတ်မလွယ်သေးဘူးဆိုတာကိုစောင်းမရှင်ကရည်သားထားပါတယ်။2012ခုနှစ်ကကျင်းပခဲ့တဲ့ဂျာပြတ်ရွေးကောက်ပွဲမှာဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအနိုင်ရခဲ့ပြီး2015ခုနှစ်မတိုင်ခင်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ဖြစ်ပါတယ်။ဒေါ်ဆန်းစုကြည်တားနှစ်ယောက်ဟာနိုင်ငံသားတွေဖြစ်နေတာကြောင့်သူသမရဖြစ်နိုင်ခွင့်ဟာဖွဲ့စည်းပုံအခြေခံဥပဒေပါအချက်နဲ့ညှိစောနေတာပါလွန်ခဲ့တဲ့နိုဝင်ဘာလကဗိုလ်ချုပ်ကြီးအောင်တဦးဖြစ်သူပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကလည်း2015ခုနှစ်ရွေးကောက်ပွဲပြီးမှသာဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဖို့ဖြစ်နိုင်မယ်ဆိုပြီးပြောဆိုခဲ့တာကြောင့်ဒီအပေါ်မျှော်လင့်ချက်တွေပြတ်သွန်းခဲ့ရတဲ့အကြောင်းကိုလည်းထောက်ပြထားပါတယ်ဒီလိုအခြေအနေအောက်မှာ2015ခုနှစ်ရွေးကောက်ပွဲအတွင်း NLD ပါတီဟာတနိုင်ငံလုံးမှာအနိုင်ရရင်တော့မှဒေါ်ဆန်းစုကြည်သမရဖြစ်လာနိုင်တဲ့အနေအထားကိုမတွေ့ရတဲ့အပြင်ဒီအတွက်ကြိုတင်ပြင်ဆင်ထားတာမျိုးမရှိတာကိုလည်းစောင်းမရှင်ကထောက်ပြထားပါတယ်။သမရဦးတင်ဆိုင်ဟာဆိုရင်လဲဒေါ်ဆန်းစုကြည်ပါဝင်နိုင်ငံရေးကောင်းဆောင်အချို့နဲ့တွေ့ဆုံခဲ့ပေမဲ့ဒါဟာအလုံးကလူလာတဲ့တွေ့ဆုံဆွေးနွေးပွဲမျိုးမဟုတ်ပဲအမေရိကန်သမရဘရိုက်အိုဘားမာမြန်မာပြည်ကိုဒုတိယအကြိမ်မလာခင်ဟန်ပြတွေ့ဆုံမှုတသက်သာဖြစ်တယ်လို့သုံးသပ်သူတွေကထောက်ပြတဲ့အကြောင်းကိုလည်းစောင်းမရှင်ကရေးသားထားပါတယ်။အပြည့်အစုံကိုတော့ www.irory.org မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။အခုနောက်ထပ်တင်ပြလူတာကတော့ Support South for Men Accused of Religious Offenses ဘာသာရေးအရာမဖွဲမရာလုပ်တယ်လို့ဆွဆွဲခံရတဲ့သူအတွက်အကူအညီရှာဖွေဆိုတဲ့သတင်းကိုတင်ပြလိုပါတယ်။မြန်မာနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့နယူးဇီလန်နိုင်ငံသားဖိလစ်ဘလက်ဝုဒ်ကိုသူ့အကြံစာရိတ်တာနဲ့ပတ်သက်လို့ထောက်ခံပေးဖို့သူ့မိခင်က Facebook ကနေတဆင့်ပန်ကြားခဲ့ပါတယ်။ရန်ကုန်မြို့ကနမေကျော်အင်းစိန်အချင်းထောင်မှာဖမ်းဆီးထိန်းသိမ်းခံနေရတဲ့ဘားဆိုင်မန်နေဂျာဖိလစ်ရဲ့အကြံစာရိတ်တာနဲ့ပတ်သက်ပြီးထောက်ခံအားပေးခဲ့သူတွေအပေါ်သူ့မိခင်အန်ဂျလာဘလက်ဝုဒ်ကအွန်လိုင်းလူမှုကွန်ရက်ကိုအသုံးပြုပြီးကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်။အခုလိုအွန်လိုင်းမှာဖိလစ်နဲ့ပတ်သက်ပြီးအကျင့်စာရိတ်တာဘိုင်းအရာထောက်ခံရေးသားမှုတွေကတချို့ကတော့သူ့အမှုအတွက်အထောက်ကူရဖို့အသုံးပြုသွားမှာဖြစ်ပြီးတကယ်လို့ကျောင်းနေဘက်တငယ်ချင်းတွေအနေနဲ့ဖိလစ်ရဲ့ပရဟိတလုပ်ငန်းလုပ်ခဲ့တဲ့အထောက်အထားတွေရှိရင်လဲပေးပို့ဖို့ကိုအန်ဂျလာကမေတ္တာရပ်ခံခဲ့ပါတယ်အသက်32နှစ်အရွယ်ရှိတဲ့ဖိလစ်ဘလက်ဝုဒ်နဲ့အတူဒေသခံမြန်မာနိုင်ငံသား2ဦးဟာဒီဇင်ဘာလ10ရက်နေ့ကဒီ gastro bar ဆိုင်ဖွင့်ပွဲအတွက်နှကြက်တက်ထားတဲ့ဗုဒ္ဓပုံတော်ကိုသုံးဆွဲမှုနဲ့ဖန်စီထိမ့်သိမ်းခံခဲ့ရတာပါဖိလစ်ကတော့ဘာသာရေးအရာစော်ကားလိုတဲ့စိတ်နဲ့လှုပ်တာမဟုတ်တဲ့အတွက်သူ့မှာအပြစ်မရှိဘူးဆိုပြီးတရားရုံးမှာထွက်ဆိုခဲ့ကြောင်းရေးသားထားပါတယ်အပြည့်အစုံကိုတော့ www.stuff.co.nz မှာဖတ်ရှုနိုင်ပါတယ်ရှင်
ဗမာမီဒီယာတွေပေါ်မှာဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းတွေကိုမက်အင်ဂျင်နိုင်တဲ့အတူစူးစီးတင်ဆက်ပေးခဲ့တာပါအခုတော့ဒလလာတန်စီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဆက်လက်နားဆင်ကြပါခင်ဗျာ
ဒီနေ့မနေ့တွေ့တင်ပြပေးမယ့် EDM အသုံးကတော့
Hang around
ဆိုတာပဲဖြစ်ပါတယ် စာလုံးပေါင်းက H A N G hang ချိတ်ထားတာ A R O U N D around ပဝင်းချင်းအနီးတဝိုက်လို့ရည်ညွှန်းပါတယ် idiom အဓိပ္ပာယ်ကတော့တုံးတဲ့အပေါ်မှာမူတည်တာဖြစ်ပါတယ်ခုပေးမယ့်ဥပမာမှာတော့ hang around အဓိပ္ပာယ်ကတနေရရာမှာနေတာကိုဆိုလိုပါတယ် George group ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
I don't like to hang around here after dark. My friend hung around just to see what the police were doing and ended up being arrested.
ကျွန်တော်တို့မုတ်ချုပ်ရင်ဒီနေရာမှာမနေရဲဘူးဗျာ။ကျွန်တော်တငယ်ချင်းကတော့ရဲကဘာတွေများလုပ်မလဲဆိုတာသိချင်လို့စောင့်ကြည့်နေတယ်လေ။သူကရဲကအဆုံးမတော့ဖမ်းသွားတာပေါ့လို့အဓိပ္ပာယ်ရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
I don't like to hang around here after dark. My friend hung around just to see what the police were doing and ended up being arrested.
Hang around here now အဓိပ္ပာယ်ကတော့လူတူအုပ်စုတစုနဲ့အတူတွဲတာသွာလာတာကိုဆိုလိုပါတယ်။ George group ပြီးတဲ့ဥမာကိုပိုရှင်းသွားအောင်နားဆင်ကြကြရအောင်
။ I hate hanging around with her in the shopping center. It's so boring.
ကျွန်တော်တို့လေသူနဲ့ shopping center ကုန်တိုက်ကြီးမှာအချိန်ဖြုန်းရတာစိတ်ကိုမကြိုက်ဘူးဗျာ။သိတ်ကိုပြင်းစရာကောင်းတာပဲဗျာလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ရအောင်
။ I hate hanging around with her in the shopping center. It's so boring.
Hang around ရဲ့နောက်အဓိပ္ပာယ်ကတော့တော်ရုံနဲ့မပြောင်းနိုင်တာကိုဆိုလိုတာဖြစ်ပါတယ်။အထူးသဖြင့်မပြောင်းဘူးဆိုတော့ဖျားနိုင်ရင်ယောဂဖြစ်ရင်ပေါ့ရှင်။George group ပြီးတဲ့ဥမာကိုနားဆင်ကြကြရအောင
် This rainy season dengue fever hung around for a couple months people especially children were very sick
ဒီနေ့မိုးရာသီတုန်းကသွေးလွန်တုတ်ကွေးကလက်နဲ့ချီကြပြီးဖြစ်ခဲ့တယ်တော်ရုံနဲ့မပြောင်းနိုင်ဘူးလူတွေအထူးသဖြင့်ခလေးတွေဖျားနာလိုက်ကြတာဗျာလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
This rainy season, dengue fever hung around for a couple months. People, especially children, were very sick.
တနေရရမှာနေတယ်လူတူဦးအုပ်စုတစုစုနဲ့ပေါင်းနေတွေ့တယ်သွားတယ်လာတယ်ယောဂါကတော်ရုံနဲ့မပြောင်းနိုင်ဘူးကြားနေတယ်ဆိုရင်ဘယ်လိုပြောမလဲ
Hang around.
ကိုရည်ညွှန်းအသုံးပြုလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလာတန်စီစဉ်တင်ဆက်ခဲ့တဲ့မနခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုတော့တိုက်ရိုက်လေလံအစီအစဉ်ကိုပြန်လည်တင်ဆက်ပြပါမယ်လာမယ့်2015ခုနှစ်အတွင်းမြန်မာနိုင်ငံမှာဖြစ်လာနိုင်ခြေရှိတဲ့အခြေအနေတွေနဲ့ပတ်သက်ပြီးကိုဇော်ဝင်းလှိုင်ကဆွေးနွေးသုံးသပ်ထားတာပါခင်ဗျာ
မင်္ဂလာပါခင်ဗျာ VOA တိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါတယ်2014ခုနှစ်ကွန်လို့2015ခုနှစ်ထဲကိုမကြာခင်ဝင်တော့မှာဖြစ်ပါတယ်ဒါကြောင့်နိုင်ငံရေးလူမှုရေးစီးပွားရေးနယ်ပယ်အသီးသီးမှာအခက်အခဲမျိုးစုံနဲ့တနစ်စာကျင်လည်ကြဆားခဲ့ကြပြီးတဲ့နောက်မှာလာမယ့်နှစ်အတွက်ဘလို့မျှော်လင့်ချက်တွေရည်မှန်းချက်တွေရှိကြပါသလဲဆိုတာကိုအခုဆွေးနွေးကြမှာဖြစ်ပါတယ်ကျွန်တော်တို့ဒီကနေ့အဓိကဆွေးနွေးပေးကြမှာကတော့လူအခွင့်အရေးမြို့သမီးအခွင့်အရေးဆောင်ရွက်နေသူတွေသတင်းတောက်တွေပါဝင်ပါတယ်အထူးသဖြင့်တော့လူငယ်တွေရဲ့အသံတွေကိုကြားကျင်တဲ့အတွက်လူငယ်တွေကိုဦးစားပေးဖိတ်ခေါ်ထားပါတယ်ကျွန်တော်တို့ပထမအဦးဆုံးတော့လေလိုင်းမော်ကိုမတ်ချယ်ရီဇဟောင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာချင်းမြို့သမီးလူအခွင့်အရေးဆောင်ရွက်နေတဲ့သူဖြစ်ပါတယ်။မတ်ချယ်ရီကြားပါလားခင်ဗျ။ကြ
ားပါတယ်ရှင
့်။ဟုတ်ကဲ့။မတ်ချယ်ရီပြောပါအောင်ခင်ဗျ။အခု2014ကတော့ကုန်သွားပြီ2014ထဲမှာလည်းမျိုးစုံပဲပေါ့နော်ဖြစ်ပျက်ခဲ့တာတွေလည်းအများကြီးပဲရှိပါတယ်။ဒါပေမဲ့ဒီကြားတွေကပဲ2015ခုနှစ်မှာအကောင်းမျောလင့်သလားအဆိုးမျောလင့်သလားဘယ်လိုမျောလင့်ချက်တွေရှိပါသလဲ။
ဟုတ်ကဲ့ကျွန်မကတော့ဒီလူခွေရေးစုတော်နဲ့အနေနဲ့ဖြစ်ဖြစ်ပေါ့နော်ဒီငင်းချိုင်းဖြစ်ချင်နေတဲ့ပြည်ပြပြောပြချင်ပါတယ်ဒီ2015မှာကျတော့လွန်ခဲ့တဲ့ဒီဒီဇင်ဘာလ20ရက်မှာဒီ NCCT နဲ့တိုင်းဒေသလက်နက်ကင်ဖွဲ့စည်းကိုယ်စားလှယ်များနဲ့ပြည်ထောင်စုအစိုးရငင်းချိုင်းရဲ့ဖွဲ့ကိုယ်စားလှယ်များဆွေးနွေးခဲ့တဲ့အချိန်ပဲဒီ2015 February လ ေလလေးရင်းနေမတိုင်ဟိုအထင်းမတိုင်ခင်မှာရင်းချိုင်းလက်မထိုးလိုက်မယ်လို့ဟိုကျမမျှော်လင့်ပါတယ်အဲ့လိုမျိုးမျှော်လင့်နိုင်အောင်လည်းပဲကျမတို့ကဒီဟိုအခုတင်းဖြစ်နေတဲ့ဒီတမရော်ဘက်ကရောဟိုဟိုဆွတ်ထားပြီးဘူးလို့လို့ကျမထင်ပါတယ်အဲ့တော့ဒီဟိုပထမဆုံးအနေနဲ့တော့ဒီအငယ်ဟို MCL လို့ခေါ်တဲ့ဒီဟိုပြုံးချက်အဘိခေယဆေးစာချုပ်ပေါ့နော်အဲ့ဒီဟာလက်မထိုးနိုင်ဘူးတဲ့ဒီမှာမျှော်လင့်ပါတယ်ဟိုဘာဖြစ်လဲဆိုတော့2014တောက်လျှောက်တခုလုံးမှာဟိုဖြစ်နေလာလာနဲ့မဖြစ်လာခဲ့ဘူးလေအဲ့တော့ကျမတို့ဒီဟိုငွေချေးစွန့်ပွဲကဟိုလူပြီးတော့မှဆက်လက်ပြီးနိုင်ငံစွန့်ပွဲဒီမှာခြေလမ်းမလှနိုင်လဲနဲ့တွန့်တနေရတွေ့ရနေရတဲ့အတွက်ကြောင့်မို့2015မှာကျတော့အဲ့ဒါလေးကိုကြော်သွားနိုင်မယ်လို့ကျမပထမဆုံးပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျဆိုတော့ဟို2015 February လာဆိုတာကဟိုပြည်တော်စုနေကိုဆိုလို့ကျွန်တော်ဖြစ်ထင်ပါတယ်ဟိုလွတ်လာရေးနေမဟုတ်ဘူးပြည်တော်စုနေမတိုင်ခင်လို့ဆို
လို့ Sorry ဟုတ်ကဲ့ပြည်တော်စုနေ Sorry ဟုတ်ကဲ
့ဟုတ်ကဲ့ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်အခုကျွန်တော်လေးလိုင်းမှာကိုဆက်ပြီးတော့ကိုအောင်တူရာကိုဖိတ်ခေါ်ကြမှာလေခင်ဗျာ7 day journal နဲ့7 day daily သတင်းစာကသတင်းထောက်ချုပ်ကိုအောင်တူရာလေးလိုင်းမှာရှိပါလားခင်ဗျာ
ဟုတ်ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုအောင်တူရာရေပြောပါအောင်ကိုအောင်တူရာသတင်းသမားလည်းဖြစ်တော့တနေ့တာဖြစ်ပြခဲ့သမားတွေကိုတော့အနိကလိလာစောင့်ကြည့်ခဲ့တဲ့သူဖြစ်တယ်ပေါ့မချယ်ရီကတော့2015မှာငင်းချမ်းရဖို့မျော်လင့်နေလှုပ်ဆောင်မယ်ဆိုတာကိုပြောသွားတယ်ကိုအောင်တူရာရဲ့အမြင်ကရော2015မှာဘယ်လိုမျော်လင့်ချက်တွေရှိပါသလဲအကောင်းမြင်လားအဆိုးမြင်လားဘယ်လိုရှိပါလဲ
2015တော့ဗျာတကယ်တမ်းမြန်မာပြည်အတွက်ကတော့တကယ်အတည်များတဲ့နှစ်ပဲနော်လှုပ်ရင်းများမယ့်နှစ်ပေါ့နော်စီးပွားရေးနိုင်ငံရေးပေါ့ဒါဆိုငင်းချမ်းရေးကိစ္စပြောမယ်ဆိုရင်ကျွန်တော်တို့ကဒီနိုင်ငံလုံးပြည်ခက်ရဆေးစာချုပ်ကကျွန်တော်အထင်တော့2015မှာမထိုးနိုင်ဘူးဖြစ်နေ။ဘာကြောင့်လဲဆိုတော့အခုလိုက်စားခိစားဖြစ်ပြီးတဲ့နောက်ပိုင်းမှာ SCC နဲ့ဒီ UPWC ကတော့ပြောင်းရင်းရင်းဖော်ဆိုင်လို့ငန်းကော်မတီတရားဝင်ဆွေးနွေးပွဲမလုပ်နိုင်ဘူးလား။နောက်ဆွေးဆက်လုပ်နိုင်မဲ့ခြေနေကိုကြည့်ပြရင်လည်းအခုဒီလိုက်စားခိစားဖြစ်ပြတဲ့ပတ်သက်ပြီးတော့ငါးဖက်တောင်းဝန်ရှိသူတွေဆွေးနွေးဖို့တဲ့ဆိုင်းနာလနဲ့ဆိုင်းဖွဲ့တွေကမြကြီးနားမှာတွေ့ဆုံဖို့တောင်းဆိုတယ်။ဆိုရကျောင်းမှာလို့ချက်တယ်။နောက်ခုဘိုရှုကန်တပင်ဘွဲမှာတိုင်းသားလက်နက်ကင်အဖွဲ့တွေဖိတ်တဲ့အခါမှာပြည်အရင်ကိုမဖက်ဘူးရောနော်။အဲ့ဒါကိုကြည့်ချင်အားဖြင့်တော့ကျွန်တော်တို့ကဖြစ်ဖို့ဆိုတာလည်းဝေးတယ်။နောက်တစ်ခုကဒီနိုင်ငံလုံးပြည်ခက်ရဆေးစာချုပ်မှာကသူကရှုပ်ထွေးနေတဲ့သဘောမျိုးတွေရှိတာနော်။နိုင်ငံရေးနဲ့ဒီစီးရေးကိစ္စပြည်ခက်ရဆေးရရှုပ်ထွေးနေတဲ့အခါကျတော့ဖြစ်ဖို့ကတော်တော်ဝေးပါတယ်။ကျွန်တော်ပြည်သာဘောပြောရင်တော့မစမှ30ပြည့်နှစ်မှာဒီနိုင်ငံလုံးပြည်ခက်ရဆေးရလက်မမထိုးနိုင်ဘူးလို့ဆိုရင်2016ဒီဒီပြည်နောက်ပိုင်းမှာပဲထိုးနိုင်မယ်ချင်နေမျိုးပါခင်ဗျာ။ဘာလို့ကာဝေးယုတ်ကသူပြောထားတာရှိပါတယ်။ဒါဒီမစမှ30ပြည့်နှစ်မှာထိုးရင်တော့မထိုးရင်တော့ဒီနေ့တော့ဖြစ်ဖို့မလွယ်တော့ဘူးလို့ပြောထားတာရှိတယ်ဗျာ။
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ကောင်သူကပြောသွားတဲ့ထက်မှတော့ဆွေးနွေးစရာတွေတော့အများကြီးပါပါတယ်။ဒါပေမဲ့ကျွန်တော်ပထမဆုံးအော်ဆွေးနွေးမဲ့သူတွေကိုအရင်ပထမတစ်ခေါက်စီအလက်ပေးပြီးတော့မှနောက်တစ်ခါပြန်ပြီးဆွေးနွေးကြတာပေါ့အခုကျွန်တော်လေလိုင်းပေါ်ကိုဆက်ပြီးတော့ဟုတ်ကဲ့မဝေဝေနုကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာမဝေဝေနုဟာဆိုရင်အမျိုးသမီးအခွင့်အရေးနဲ့ငင်းချမ်းရေးကိစ္စတွေမှာတက်တက်ကြွကြပါဝင်ဆောင်ရွက်နေတဲ့သူတူဦးလည်းဖြစ်ပါတယ်မဝေဝေနုကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါရှင
်ဟုတ်ကဲ့မဝေနုရေကိုအောင်သူရတို့မချယ်ရီတို့ပြောသွားတာလေးတော့ကြားမှာပေါ့ဆိုတော့မချယ်ရီကတော့ပြည်ရင်းငင်းချမ်းရေးကိစ္စကိုဟာဖြစ်တယ်ကိုအောင်သူရကတော့ရှင်းနှစ်2015ကအခက်ခဲရှုပ်ထွေးမဲ့နှစ်ဖြစ်တယ်လို့သူကတော့သုံးသပ်တယ်ပေါ့နော်မဝဝေနုကဘယ်လိုမြင်မိပါလဲ
အာဟုတ်ပါတယ်အကိုရီမကြီးပြောရတာတော့ဟုတ်နားလည်နိုင်ပါတယ်ရှင်ကျမလည်း2015ကိုစိတ်ပြီးထူးခြားပြီးတိုင်းပြည်အတွက်အရေးကြီးရဲ့နှစ်တစ်နှစ်ဖြစ်တယ်လို့ယူဆထားပါတယ်အထူးသဖြင့်ခုနတိုင်းသားလက်နက်ကိုင်တွေနဲ့အစိုးရနဲ့ငင်းချင်ရတာဒီမဟုတ်ဘူးနဲ့ဒီနိုင်ငံလုံးတိုင်းတာငင်းချင်ရဖို့မျှော်လင့်ပါတယ်အာနောက်ခုအခုအရင်အေးကြီးလာတဲ့ရွေးကောက်ပွဲပေါ့နော်ရွေးကောက်ပွဲတကယ်ရှိဖို့ကြံစည်ပါတယ်အဲ့လိုရွေးကောက်ပွဲအားလည်းဆက်လက်ပြီးညတာတဲ့ခုနပြန်ဖက် election ဖြစ်ဖို့လည်းမျှော်လင့်ပါတယ်ရှင်နောက်တစ်ခါကျတော့ပြည်သူတွေလူလာတဲ့ကောင်းဆောင်ကိုလည်းတမရဖြစ်စီရှင်ပါတယ်အဲ့လိုဖြစ်ဖို့ဆိုရင်လည်းကျမတို့ခုနပြောတဲ့ဖွဲ့စည်းပုံအခြေခံဥပဒေကပြင်ဖို့လိုမယ်လို့ထင်ပါတယ်ဘယ်လိုပဲဖြစ်ဖြစ်ကျမတို့အကောင့်ဘက်ကိုသွားဖို့အများကြီးမျှော်လင့်ပါတယ်ဒါပေမဲ့ဒီကြားထဲမှာလောလောဆယ်လက်ရှိဖြစ်နေတဲ့နိုင်ငံအချင်းချင်းက2015မတိုင်ခင်ညာပို့ပြီးတော့ရှုပ်ထွေးသွားနိုင်သလားဆိုတဲ့ဟာမျိုးတန်မြတ်ရည်အများကြီးဖြစ်လာကြဖြစ်နေရမျိုးတွေ့နေရပါတယ်အထူးသဖြင့်လူမျိုးရေးဘာသာရေးပြပခါတွေကိုပို့ပြီးတော့အသုံးပြုလာနိုင်သလားဆိုတဲ့တန်မြတ်ရည်ကျမတို့မှအများကြီးကြောက်ရွံ့မှုတွေရှိနေပါတယ်အဲ့ဒါမျိုးတွေမဖြစ်ဖို့လည်းမျှော်လင့်ပါတယ်ပြီးတော့2015မှာခုနပြောတဲ့ ခုနပြောသလိုပေါ့ကမ္ဘာတကမ္ဘာလုံးမှာဒီမိုကရေစီနိုင်ငံတစ်တည်းအများကြီးပေါ်လာတယ်ဆိုပြီးတော့အထူးသဖြင့်မြန်မာနိုင်ငံအပေါ်မှာနိုင်ငံတကာရဲ့အမြင်ဟာအများအဝကျိုးစိုးထောက်ခံအားပေးနေကြဆိုပြီးမှန်လေခုနလိုပြောင်းလဲသွားတဲ့နိုင်ငံတွေမှာ20ရာစုနှောင်းပိုင်းမှာသင်္ခေတ်မျိုးတွေနဲ့ပြဿနာတွေမျိုးတွေနဲ့ကြုံတွေ့နေရတာကိုတွေ့ရပါတယ်။အဲ့ပြဿနာတွေကတချို့ပြဿနာတွေကသမိုင်းတကာဖန်တီးတဲ့ပြဿနာတွေဖြစ်နေပြီးတချို့ဟာတွေကလည်းသူရဲ့အကြောင်းကြောင့်ပေါ်လာတဲ့ပြဿနာတွေဖြစ်တယ်။အဲ့တော့2015မှာမြန်မာပြည်သူအလုံးကလက်ရှိဖြစ်နေတဲ့နိုင်ငံရေးခင်းချင်းနောက်ပြီးတော့လက်ကွက်တွေကိုတိတ်ထားပုံမနာလည်လာပြီးတော့ခုနလူမျိုးရေးဘာသာရေးပြပခါတွေကိုရှောင်လွှဲနိုင်တယ်လို့ပြောလဲပါတယ်ရှင့်။ပြီးတော့ဒီဒီမိုကရေစီလေးထားရည်နဲ့ပုံမနာလည်နိုင်ပြီးအချင်းချင်းပြန်လည်နားလည်ဒီလိုမျိုးညစ်တင်နိုင်ပြီးတော့ဒီမိုကရေစီအနေထားရည်ညစ်တင်ကြရင်လည်းတိုင်းပြည်ကိုကောင်းတဲ့ဘက်ကိုဖော်ဆောင်သွားနိုင်တယ်လို့ပြောတယ်မှာရှင့
်။ဟုတ်ကဲ့။အမဝင်းညပြောသားတဲ့မှာလည်းဆွေးနွေးစရာတွေကအများကြီးပါပါတယ်ဆိုတော့2014ခုနှစ်ထဲမှာဖြစ်သွားတဲ့ကိစ္စတွေဟာ2015ခုနှစ်ကိုကူးမယ်ဆိုတာကတော့ဒါမလွဲမသွေအကဲခတ်လို့ရတာပေါ့နော်အခုစောစောမဝေနုပြောသွားတဲ့ထက်မှာပါတဲ့ဒီလူမျိုးရေးဘာသာရေးကိစ္စတွေနောက်အခုလောလောဆယ်လက်တလောပူပူနွေးနွေးဖြစ်နေတဲ့ဒီလက်ဘရောင်းတောင်အရေးကိစ္စတွေဟာတကယ်တော့2014မှာဘလို့မှမပြည့်ပြပဲ2015အထိပါလာမယ်ဒါပေမဲ့ဒီပြဿနာတွေဟာအနစ်စပိုင်းမှာပဲပြည်လဲအေဂျင့်သွားမလားဒါမှမဟုတ်လည်းတစ်နှစ်လုံးဒီရွက်ကောက်ပွဲတွေရောအထိသွားပြီးတော့ခရက်ရိုက်မလားဆိုတာကိုဘလို့မြင်မိပါသလဲ
တကယ်ပြောမှဆိုရှင်ကျွန်တော်တို့ဒီပခါရီကတကယ်အများကြီးပါပဲပေါ့နော်ခုကလက်ဘရောင်းဒီစီမံကိန်းကိစ္စတွေလက်ဘရောင်းတောင်နောက်ပြီးတော့ဒီဂျေနီတောင်စသဖြင့်နောက်တစ်ခါဒီCivil War တွေပေါ့နော်တည်တွင်းစစ်တွေနောက်ခါကျတော့ဒီဘာသာရေးလူမျိုးပြပခါတွေနောက်ခါဒီမြို့သမီးတွေအကြမ်းဖက်မှုနဲ့ဆိုင်တဲ့ပြပခါတွေစသဖြင့်ပြပခါတွေကအများကြီးပါပဲဒါပေမဲ့အလုံးဟာကျွန်တော်ထင်ပါတယ်2015မှာဒီထက်ပိုပြီးတော့ဆိုးရွားနိုင်တဲ့အခြေအနေတစ်ခုရောက်သွားနိုင်ပါတယ်ကျွန်တော်တို့အလုံးသားကိုတေချာသဘောပေါက်ပြီးတော့ဘယ်လိုမျိုးကျော်လွှားနိုင်မလဲဆိုတဲ့ဟာကိုဖြေရှာဖို့လိုမယ်လို့ထင်ပါတယ်အဲ့လိုမျိုးမရှာနိုင်ဘူးဆိုလို့ရှိရင်တော့2015ဟာကျွန်တော်တို့အတွက်တိတ်ပြီးတော့ဟိုပြောမယ်ဆိုရင်ပြောမယ်ဆိုရင်တိတ်ပြီးတော့ပြောရတော့ဟိုအားရနာပါတယ်ဟိုညနေချက်တိတ်မရှိဘူးလို့ပြောလို့ရပါတယ်မသိဒီအရေးကြီးတဲ့အချိန်ကတက်နာရီလိုရှိရှိနိုင်တယ်တော့ခုနလွန်လည်ရတာတဲ့ဒီကောက်ဘွက်တစ်ခုချက်လာဖို့ကတိတ်ပြီးတော့အလားလာမရှိပါဘူးရှင်
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဆိုတော့အများစုကတော့အခုတိုင်းဆိုရင်တော့အခုဒါ2015ဟာဒီတော်တော်လေးကိုရှုပ်ထွေးမယ်ပို့ပြီးတော့2014ရဲ့ပို့ပြီးတော့နည်းနည်းပြဿနာပုံများမယ်နှစ်လို့ခံမှန်းကြရပေါ့ကိုအောင်သူရကကောဗျာသတင်းတော့တူအနေနဲ့ဒီအခု2014မှာတော့ဖြစ်ခဲ့ပြီပေါ့ဒါပေမဲ့2015ဟာ2014နဲ့မတူတာကဒီမြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပမယ်နှစ်ဖြစ်နေတယ်ဆိုတော့ဒီကိစ္စအတွက်ဟိုနိုင်ငံရေးပါတီတွေကြားထဲမှာအားပြိုင်နာတွေလူထုအခြေပြုအဖွဲ့အစည်းအမြင်ခံပြီးတော့လုပ်နေတဲ့အဖွဲ့အစည်းတွေရှိတယ်ဘာသာရေးအဖွဲ့အစည်းတွေရှိတယ်သူတို့တွေကဟိုပေါ့မဲရဖို့အတွက်နိုင်ငံရေးပါတီတစ်ခုခုကိုထောက်ပံ့အားပေးတာမျိုးတွေဖြစ်လာနိုင်မလားပို့ပြီးအဲ့လိုမျိုးဘက်ကများဇောင်းပေးပြီးတော့ရောက်သွားမလား2015ဟာ
2015ပါကိုကျွန်တော်နှစ်စပိုင်းမှာကဒီဇန်နဝါရီကျန်စမယ့်တော်မှာကကျွန်တော်ကပြဿနာအများကြီးရှိတာပေါ့နော်အဓိကအဲ့မှာဆွေးနွေးတဲ့အကြောင်းအရာ၃မျိုးရှိပါတယ်ဒီပြည်ဝန်ကြီးကဥပဒေပြင်ဆင်ဥပဒေဥပဒေမူကြမ်းကိုအရင်မှဆွေးနွေးကြမှာရှိရနောက်တစ်ခုအစိုးရအနေမှာအတင်လာမဲ့မျိုးသောဥပဒေဆိုလူပြညာတဲ့ဒီဥပဒေကြမ်းလေးစုအရင်မှဆွေးနွေးမယ်နောက်2015ဘတ်ဂျက်ပေါ့နော်အရင်မှဆွေးနွေးဖို့ရှိတဲ့ခါကျတော့လက်ရှိဒီလိုဆွေးနွေးမှုစစ်စာတစ်ခုပြောမယ်ဆိုရင်ဒီပြည်ဝန်ကြီးကဥပဒေနဲ့ပြင်ဆင်ရတဲ့ပတ်သက်လို့ရှိရင်ဒီပြည်ဝန်ကြီးကဥပဒေဒီစင်းကော်မတီရဲ့ဒီစင်းကရာမှာပြီးလို့ရှိရင်တက်မော်ကဒီဖက်ဒီယိုချေကန်ဦးကြီးမှာရှိတဲ့ပုံမှန်တော်တော်များကိုဟိုမပြင်းမြင်တဲ့သဘောတွေ့ရတယ်အဲ့ဒီဟာကြက်တဲ့တစ်ခုဖြစ်နေပါတော့နောက်တစ်ခုကမျိုးသောဥပဒေကိစ္စမျိုးမှာကြတော့ကျွန်တော်တို့ကဒါတော်တော်လေးကိုတိမ်မွေးတဲ့ကိစ္စပါတော့ကျွန်တော်တို့ဟိုပြည်တွင်းပြည်တွင်းမှာဒါဒီ2015ရေကောက်ပွဲမျိုးလာနဲ့အများဘာသာရေးခုတော့လုပ်ပြီးတော့ဒီ NLD ကိုNGO ဒီတိုက်ခိုက်နေတာမျိုးတွေကဆော်ကြီးကမြင်နေရတာတွေ့ရတယ်လို့အဲ့ဒီအကျိုးဆက်ကဘာတွေ့ရမလဲဆိုရင်ကျွန်တော်တို့ကဒီအစွန်ရောက်ဘာသာရေးအစွန်ဒီပြဿနာတွေကြောင့်မလိုလားတဲ့ကျွန်တော်တို့ဒီအကြမ်းဖက်မှုတွေဖြစ်လာနိုင်တာမျိုးတွေ့ရတယ်ဥပမာဆိုလို့ရှိရင်ကျွန်တော်တို့ငကောကကျွန်တော်တို့နိုင်ငံကဒီ Al-Qaeda လို့ ISIS တို့ရဲ့ပြင်းထန်တဲ့နိုင်ငံတွေကမပါခဲ့ဘူးပေါ့နော်ဒါပေမဲ့အခုအဲ့ဒီရခိုင်ကိစ္စဖြစ်လာပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ဒီမြန်မာနိုင်ငံက IS ကလမ်းညမျိုးမှာပါလာတယ်အဲခိုင်ဒါရဲ့ထုတ်ပြန်တဲ့ဒီလမ်းညမျိုးပုံထဲမှာမြန်မာနိုင်ငံပါလာတယ်ပေါ့နော်
မောရရာစေဝင်သားကိုကောင်းပါရဲ့နောက်တစ်ခုကဘတ်ဂျက်ကိစ္စမှာသူတို့ကဝန်ထမ်းတွေကိုလာတာတူပြီးပြောထားတယ်လေအစိုးရကဒါကိုချင်းချင်းစဉ်းစားပြီးတော့မတူပြီးခင်တဲ့သဘောမျိုးတွေရှိတယ်ဒီကတော့ဦးစင်မန်နဲ့ရှစ်သမရာကြားအပ်တယ်မှုတွေဟာအဲ့ဒီဒါမင်းနဲ့ဘတ်ဂျက်မှာဘတ်ဂျက်စင်ပရမတ်တော့ဒီဇန်နဝါရီမှာလုံးမဲ့သူတို့အစီဘတ်ဂျက်ကိစ္စမှာအများကြီးဖြစ်လာနိုင်ကြရှိတာပါလေဒါကျွန်တော်ကျင်းစာရဲကွာပွဲရတော်တော်ကျမ်းမဲ့ချင်တယ်လို့တွေ့နေရတာပေါ့
ဟုတ်ကဲ့ခင်ဗျအခုကျွန်တော်လေးလိုင်းပေါ်မှာဆွေးနွေးနေကြတဲ့သူတွေကိုကျွန်တော်တစ်ခါတလဲပေးကြည့်ပါတယ်နောက်ဆုံးအဆုံးပိတ်လေးပေါ့မတ်ချယ်ရီယာဆပြီးတော့ဒီတယောက်ကို30စက္ကန့်စီလောက်2015မှာအဖြစ်တင်ဆုံးအရာဟာဘာဖြစ်မလဲခင်ဗ
ျဟုတ်ကဲ့ဒီကျွန်တော်တို့တိုင်းသားနည်းနည်းကန်ဖွဲ့စည်းပြီးတောင်းဆိုနေတဲ့ဒီနိုင်ငံရေးဆွေးနွေးပွဲဖြစ်ဖို့လိုအပ်ပါတယ်အဲ့ဒီဟာတော့ကိုအခုနိုင်ငံရေးပါတီ56နဲ့ပါတီရလည်းပဲအင်းအားနဲ့စုပြီးတော့မှဒီမူပေါင်းရေးဆွဲကြတယ်အခုကျွန်တော်တို့နောက်ဆုံးသတင်းရတာတော့ NLD ကလည်းအဲ့ဒါရေးဆွဲနေတယ်လို့ကြားရတယ်သူတို့ဒီအထူးရက်ကသူကဘာပြင်ဆင်ထားလဲဆိုတော့ဘာမှမပြောသေးဘူးပေါ့နော်တော်တော်ရှောင်းလုံးဒီ160ကျော်ဟိုတက်ပွင့်ဖြစ်လာခဲ့တဲ့တိုင်းဒါတွေရဲ့တောင်းဆိုချက်ဟာဆိုလို့ရှိရင်နောက်ဆုံးဒီတိုင်းပြည်ရဲ့ပြဿနာကိုနိုင်ငံရေးဆွေးနွေးပွဲမှာဖြေရှင်းမယ်ဆိုတဲ့တောင်းဆိုချက်ဖြစ်ပါတယ
်အဲ
့ဒီဟာဟို2015မှာယူကပ်ပွဲမတိုင်ခင်မှာလုံးအကောင့်ကပေါ်ထားဖို့လိုပါတယ်အဲ့ဒီဆိုအစိုးရကလည်းပဲအင်အားထုတ်ဖို့လိုတယ်တမတော်ကလည်းပဲဟိုနိုင်ငံရေးဖတ်ခင်မိခင်လို့သူကြည့်ကြနေတယ်လို့ပဲအဆော့အတင်းလုပ်ပြီးဖို့လိုပါတယ်လို့ကျွန်မပြောချင်ပါတယ်
ဟုတ်ကဲ့ခင်ဗျာမဝဝေနုရောဘလို့များမြင်ပါလဲခတ်တူလေးစက္ကန့်20လောက
်ဟုတ်ကဲ့ကျမတို့အဓိကတော့ဒီနိုင်ငံရေးကြောင်းလဲလို့ရယ် political will ပေါ့နော်အစိုးရရဲ့အနေနဲ့တကယ်ပဲအစိုးရရောခုနတိုက်ခံနေရော civil society ရောတိုင်းပြည်သားရောအဓိကအပြောင်းလဲလုပ်ပေးနိုင်တဲ့အစိုးရကတိုင်းပြည်ကိုတကယ်ပြောင်းလဲစေချင်တယ်ဆိုစစ်မှန်တဲ့ပြည်ထောင်နဲ့လုပ်ဆောင်စေချင်ပါတယ်ဒါကတော့ဖြစ်တဲ့ဆုံးကိုထင်ပါတယ်နောက်တစ်ခုကကျမရခိုင်ပြည်ကဆိုတော့ရခိုင်ပြည်နဲ့အေးချမ်းတရားစေချင်ပါတယ်ရခိုင်ပြည်မှာရှိတဲ့ပြည်သူတွေအားလုံးအေးချမ်းစေချင်ပါတယ်အထူးသဖြင့်ဒီရိုဟင်ဂျာတွေ2015မှာဂွန်ဗိတ်ခါရှိတဲ့အနေအထားတစ်ခုတရားမျှတတဲ့အဖြစ်တစ်ခုကိုရရှိနိုင်လိမ့်မယ်လို့ပြောလင့်ပါတယ်ရှင်နောက်တစ်ခုနဲ့ပြောချင်တာကမြန်မာခုနမြန်မာပြည်သူပြည်သားအားလုံးဖိနှိပ်မှုတွေခွဲခြားဆက်ဆံမှုတွေစီရင်မှုတွေအားလုံးကနေကင်းလွတ်ပြီးတော့ကိုယ်စိတ်နှစ်ချာအမှချလာကြပါစေ။နှစ်သက်ခုမှတောင်းတမှာရှင်။
ဟုတ်ကဲ့ကိုအောင်သူရရဲ့အချိန်ရတော့မရှိတော့ဘူးကျွန်တော်ဆက်ဆက်ကန်လောက်ကလေးပဲတခွန်းပဲခတ်တူလေးပြောပြပါ
။ဟုတ်ကဲ့ဒီကောင်းကောင်းနေနဲ့မြန်မာပြည်နိုင်ငံကြီးမြန်မာပြည်နိုင်ငံနိုင်ငံကြီးတဲ့ပူပေါင်းဆောင်ရွက်ကြပါလို့ပဲကျွန်တော်တော့ပြောချင်ပါတယ်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြတဲ့သူတွေအားလုံးတရရှင်နေလဲနှစ်သက်မှဆန္ဒတွေအားလုံးပြည့်ဝသွားအကောင့်တွေဖော်နိုင်ကြပါစေခင်ဗျာ။
ကုဇော်ဝင်းလိုင်ရဲ့တရက်လီလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
။လူမှုရေး၊စီးပွားရေး၊နိုင်ငံရေးနဲ့ဘာသာရေး၊နယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါခင်ဗျာ။
တရရှိမှာခင်ဗျာကျွန်တော်တို့ VOE ကထုတ်လွှင့်တဲ့သတင်းနဲ့သတင်းဆောင်မတွေကို VOE Internet ဆာမျက်နှာမှာပြန်ပြီးတော့ဖတ်ရှုလို့ရပါတယ်ခင်ဗျာ VOE ကိုတော်တော်ရှင်တွေစာရေးသားဝေဖန်အကြံပြုလိုတာပဲဖြစ်ဖြစ်သချင်းတောင်းလိုတာပဲဖြစ်ဖြစ်ဆက်သွယ်လိုရဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voenews.com ဖြစ်ပါတယ်ဖုန်းနံပါတ်ကတော့2323812555ဖြစ်ပါတယ် fax နံပါတ်ကတော့2323812555ဖြစ်ပါတယ်မြန်မာပြည်ကနေတစင်စာနဲ့ဆက်သွယ်ရေးသားစာနဲ့ဆက်သွယ်ရေးသားလိုတယ်ဆိုရင်တော့အမှတ်130တက်တူရေးသားလမ်းကမာရွတ်မြို့နယ်ရန်ကုန်မြို့ကိုလိပ်စာမူပြီးဆက်သွယ်ရေးသားနိုင်ပါတယ်ခင်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
ကဘာတဝမ်းခမ်းမန်းကျေလူ20တန်းလောက်ဟာလူမောင်ခိုမှုရဲ့သားကောင်တွေဖြစ်နေကြအချိန်မှာပဲဒီကနေ့ခေလူခွင့်ရချိုးဖောက်မှုကြီးတစ်ခုဖြစ်သမရအိုဘားမားခေါ်ဝေါ်ထားတဲ့ခေတ်သစ်ကျေးကျွန်းစနစ်ကိုတိုက်ဖြတ်ရေးအမေရိကန်ပြည်ထောင်စုကအပြည့်အဝဂျိုးပန်းဆောင်ရွက်နေပါတယ်နှစ်စဉ်နှစ်တိုင်းလဲအမေရိကန်နိုင်ငံသားရေးဌာနကနေအစိုးရတွေရဲ့လူမောင်ခိုကူးမှုဆန့်ကျင်ရေးဂျိုးပန်းချက်တွေနဲ့ပတ်သက်ပြီးကြေပြန်းတဲ့အစီရင်ခံစာတစ်စောင်ကိုထုတ်ပြန်လေးရှိပါတယ်ဥပဒေရေးရာကိစ္စတွေလူမောင်ခိုကူးခံရသူတွေကိုဖော်ထုတ်ကာကွယ်တားဆီးရေး ကျိုးပန်းဆောင်ရွက်မှုတွေအပါအဝင်နိုင်ငံပေါင်း188နိုင်ငံကအခြေအနေတွေကိုပြုစုထားတာဖြစ်ပါတယ်။မသိနားမလဲပဲလူမောင်ခိုမှုရဲ့တားကောင်ဖြစ်ရသူတွေရောက်လာတဲ့အမေရိကန်နဲ့နိုင်ငံတကာမှာလူမောင်ခိုကူးမှုပြဿနာကိုဖြေရှင်းရေးကျိုးပန်းမှုတွေကိုလည်းအမေရိကန်ပြည်ထောင်စုကတိုးမြှင့်လှုပ်ဆောင်နေတာပါ။အမေရိကန်မှာကိုယ်ဆန္ဒမပါဘဲလူတွေကိုတနေရာကနေတနေရာပို့ဆောင်ခံရတဲ့အရေးလက္ခဏာတွေကိုရှာဖွေဖို့သက်ဆိုင်ရာအာဏာပိုင်တွေကိုအကြောင်းကြားဖို့အမိမြေလုံခြုံရေးဌာနကနေအမေရိကန်ကအကြီးဆုံးအဝေးပြေးလုပ်ငန်းကြီးတစ်ခုနဲ့အတူလက်တွဲပြီးတော့ဝန်ထမ်းတွေကိုလေ့ကျင့်သင်ကြားပေးမယ်အကြောင်းဒီဇင်ဘာလ17ရက်နေ့ကပဲကြေညာခဲ့ပါတယ်။အမေရိကန်ခီးသွွာလာရေးဌာန TCA အနေနဲ့အမေရိကန်တဝန်းနေရာပေါင်း250ကျော်ကဝန်ထမ်းပေါင်း1000ကျော်အတွက်ပိုစတာတွေလက်ကမ်းစာဆောင်တွေအများပြည်သူသိနိုင်မဲ့ကြေညာချက်တွေအပါအဝင်လုံခြုံရေးဆိုင်ရာသင်တန်းတွေနဲ့အသိအမြင်နိုးကြားစေမဲ့သင်တန်းတွေကိုပံ့ပိုးကူညီပေးသွားမှာဖြစ်ပါတယ်။ဒီအထောက်အကူပစ္စည်းတွေက TCA ဝန်ထမ်းတွေနဲ့ခီးသွွားတွေအတွက်လူမောင်ခိုကူးမှုအခြေအနေတွေကိုခွဲခြမ်းပိုင်းဖြတ်နိုင်အောင်နဲ့မတင်ငါစရာကိစ္စတွေကိုလည်းတာဝန်ရှိသူတွေထံအကြောင်းကြားပုံကြားနည်းတွေပါဝင်ပါတယ်။တချို့ရောင်းစားခံရသူတွေဟာဆိုရင်ကိုရောက်နေတဲ့တိုင်းပြည်ဟာဘာသာစကားကိုမပြောနိုင်တဲ့အခြေအနေမျိုးလည်းမကြာခဏကြုံရတတ်ပါတယ်။ဒါအပြင်လူမောင်ခိုခိုင်းတွေကလည်းဒီလူတွေရဲ့မှတ်ပုံတင်နေခီးသွွာလာကွင်အထောက်ထားတွေကိုတိမ့်ထားပြီးတော့ထွက်ပြေးဖို့စူးစမ်းခဲ့ရင်သူတို့ကိုရောမိသားစုကိုပါဒုက္ခပေးမယ်။ဒါမှမဟုတ်သူတို့မိသားစုတွေကဒီအကျွေးတွေကိုပြန်ဆက်ရလိမ့်မယ်လို့ပြောဆိုလို့ရှိတတ်ပါတယ်။လူမောင်ခိုမှုတိုက်ဖျက်ရေးဆောင်ရွက်ရမှာအမေရိကန်ခီးသွွာလာရေးဌာန TCA အနေနဲ့ထရက်ကားလုပ်ငန်းနဲ့လက်တွဲဆောင်ရွက်နေတာဟာအင်မတန်အရေးကြီးပါတယ်။ထရက်ကားမောင်းသူတွေဟာလူမောင်ခိုမှုတွေဖြစ်နိုင်ခြေရှိတဲ့အခြေအနေတွေကိုသိရှိနားလည်ထားကြတဲ့အတွက်ဘလို့သတင်းပို့အကြောင်းကြားရမယ်ဆိုတာကိုသိခြင်းအပြင်သူတို့အနေနဲ့နိုင်ငံအနှံ့နားမျက်စိဖွင့်ထားနိုင်ကြမှာလည်းဖြစ်ကြောင်းပါရှင
်။အမေရိကန်စိုးရိမ်သဘောထားအမြင်အာဖို့ကိုတင်ပြလို့ပြပါပြီ။
အခုထုတ်လင်းနေတာကတော့ American ဆွေရရဲ့အပေါ်ဖြစ်ပြီး VOA ရဲ့သဘောထားအမြင်မဟုတ်ကြောင်းတင်ပြအပ်ပါရခင်ဗျာ VOA ရဲ့ပေါ်တူနီမနပိုင်းစီစဉ်တွေကိုနားဆင်နေကြရတာပါကျွန်တော်တို့စီစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကုဆတ်မိုးဝေကကြီးညာပြေးသွားမှာပ
ါကေဆေးဝင်းနန်းကြီးကရုပ်လောင်းနေနဲ့ပျောက်ဆုံးနေတဲ့ Air Asia လေယာဉ်ရဲ့အစိတ်ပိုင်းစတွေကိုတွေ့ရှိခဲ့ပြီးတဲ့နောက်ကုညီကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်ဖို့အတွက်အင်ဒိုနီးရှားစစ်သည်မော်တွေဂျာဗာပင်လယ်ဆီကိုဥတည်သွားရောက်နေပြီဖြစ်တယ်လို့သမ္မတဂျိုကိုဝီဒိုဒိုကပြောဆိုလိုက်ပါတယ်။ပျောက်ဆုံးတဲ့လေယာဉ်ရဲ့အစိတ်ပိုင်းဖြစ်တယ်လို့အတည်ပြုခဲ့ပြီးဖြစ်တဲ့ရေထဲမှာမျောနေတဲ့ပထမဆုံးအရာဝတ္ထုကိုဘိုနီယိုကျွန်းကနေ10မိုင်ခန့်အကွာပင်လယ်ပြင်ထဲမှာအင်ကာနီတုံကတွေ့ရှိခဲ့တာဖြစ်ပါတယ်။ရုရှားအတိုက်ခံခေါင်းဆောင်အလက်ဆီနေဗယ်နီကိုလိမ်လည်မှုနဲ့ထောင်နှံချမှတ်ခြင်းခံရရတဲ့အပေါ်ကန့်ကွက်ဆန္ဒပြကြတဲ့သူတွေနဲ့နေဗယ်နီတွားရောက်ပြီးတော့ပူးပေါင်းခဲ့ပြီးမကြခင်မှာသူ့ကိုရဲတွေကထိန်းသိမ်းလိုက်ပါတယ်။အင်ကာနီကမော်စကိုရင်ပင်အနီးမှာရှိတဲ့ခရမလင်လမ်းတော်ကိုသူ့ရဲ့ထောက်ခံသူတွေနဲ့ချီတက်နေစဉ်အင်ကာနီမှာအာနာဗယ်နီကဖမ်းဆီးသွားတာဖြစ်ပါတယ်။အဲ့ဒီနေရာတစ်ပွဲမှာဆန္ဒပြသူဒါဇင်ပေါင်းများစွာကိုလည်းရဲကဖမ်းဆီးခဲ့တယ်လို့သိရပါတယ်။ဆိုမာလီယာနိုင်ငံမှာရှိနေတဲ့အယ်ရှာဘတ်အဖွဲ့ရဲ့ခေါင်းဆောင်ကိုရည်ရွယ်ပြီးတော့လေကြောင်းကနေတိုက်ခတ်မှုတခုပြုလုပ်ခဲ့တယ်လို့ American Pentagon စစ်ဌာနချုပ်ကပြောဆိုလိုက်ပါတယ်။တနင်္လာနေ့မှာပြုလုပ်ခဲ့တဲ့အဲ့ဒီလေကြောင်းတိုက်ခတ်မှုကို Sarkov မြို့နီးမှာပြုလုပ်ခဲ့တာပါ။လေကြောင်းတိုက်ခတ်မှုကရည်ရွယ်ထားတဲ့ပစ်မှတ်ကိုထိရောက်မှုရှိမရှိဆိုတာကတော့မသိရသေးပါဘူး။ဒါပေမဲ့ရဲသားတဦးတယောက်မှထိခိုက်ဒဏ်ရာရတာမျိုးမရှိဘူးလို့ယုံကြည်တဲ့အကြောင်း American Pentagon စစ်ဌာနချုပ်ရဲ့ပြောခွင့်ရအရာရှိကပြောဆိုပါတယ်။ Gambia နိုင်ငံမှာတမရနန်းတော်ကိုကြီးမားတဲ့ပစ်ခတ်မှုတွေဖြစ်နေတယ်လို့မြို့ကန်တန်ဒီနေ့တန်တပန်တွေကပြောဆိုပါရခင်ဗျာ
သတင်းချင်းချုပ်ကိုကုဆမ်မိုရီကကြေညာခဲ့တာပါဒီမနေ့စီစဉ်ထုတ်လို့ရင်းမှုကမန်းအင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်ကျွန်တော်ကတော့အောင်ပါဒီဇင်ဘာ31ရက်ဗိုလ်တုံးနေ့မနေ့ကင် VOE မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48 50တို့ကနေထုတ်လွှင့်ပေးခဲ့တာပါ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတူတင်ပါတယ်ခင်ဗျာသောတာရှင်နေအားလုံးမင်္ဂလာရှိတဲ့နေ့တစ်ပြည့်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.